Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇွန်လ24ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညကြပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အရှေ့လက်ပိုင်းစစ်ပွဲပိုကျပြန့်လာမယ့်အရေးအမေရိကန်နဲ့ EU ဆွေးနွေးနေပါတယ်။ AA အာရခတ်တပ်တော်ကငပလီတန်တွဲလေဆိပ်ကိုသိမ်းပိုက်လိုက်ပါပြီ။ပဲခူးမြို့ဝင်းနေမိတာယုံကြောင်းတိုက်ဆရာတော်ပြန်လည်တော်မူတဲ့ဖြစ်ရပ်ခွင့်လွှတ်ဖို့စစ်ကောင်စီအကြီးအကဲကတောင်းပါပါတယ်ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တန်တွဲမြို့နယ်ကနမ်မဲကျော်ငပလီကမ်းခြေအနီးကလေရင်ကွင်းကိုအာရခတက်တော် AA ကတင်ပိုက်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစစ်ကောင်စီဘက်ကလေကြောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဒေသခံတွေကဘေးလွရာကိုတင်းရှောင်နေကြရပါတယ
်အချို့တဝက်ကကြတော့လည်းဘေးလွရာကိုရောက်နေကြတယ်ပေါ့နော်အချို့တဝက်ကတော့အဲ့မှာကြံခဲ့တယ်ကြံခဲ့တဲ့လူတွေကဘေးကင်းတဲ့နေရာကိုရွှေ့ဖို့လုပ်တဲ့ခါကျတော့55တန့်ရင်ကနေပိတ်ထားတော့သူတို့ရွှေ့လို့မရအောင်ဖြစ်နေတယ်ပေါ့အဲ့လိုနဲ့အထဲမှာပိတ်မိနေတဲ့လူကြံနေတဲ့လူတွေရှိနေသေးတယ်ချင်းဟုတ်
ဒီသတင်းအပြည့်စုံနဲ့အတူကချင်ပြည်နယ်မိုးညင်းကစစ်ကောင်စီတပ်စခန်းကိုကချင်လူမျိုးရေးတပ်ဖွဲ့ကတင်ပိုက်လိုက်တယ်လို့ပဲကရင်ပြည်နယ်ဘက်မှလည်းမြောက်ဝတီအခြေဆိုင်တဲ့စစ်ကောင်စီတပ်စခန်းကိုကရင်တိုင်းဒေသလက်နက်ကိုင်တပ် KLN နဲ့ပူးပေါင်းတပ်တွေကတင်ပိုက်လိုက်နေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်။လက်ပနော်မှာရှိတဲ့အီရန်ကြောတောင်နောက်ခံပေးထားတဲ့ Hezbollah အဖွဲ့ကိုအစ္စရေးကထိုးစစ်ဆင်မဲ့အလားအလာရှိနေတာကြောင့်ဂါဇာစစ်ပွဲကျယ်ပြန့်လာမဲ့အန္တရာယ်ကိုအမေရိကန်နဲ့ဥရောပသမဂ္ဂအရာရှိတွေကသတိပေးနေပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ညာမင်နတန်ယာဟုကဟာမတ်စစ်သွေးကြွတွေကိုအပြင်းထန်တိုက်ခိုက်ချေမှုန်းတဲ့အဆင့်မကြာခင်မှာပြစ်ဆုံးတော့မယ်လို့ပြောဆိုပြီးလက်ပနော်က Hezbollah အဖွဲ့ရဲ့ရန်ကိုကာကွယ်ဖို့အစ္စရေးစစ်တပ်ကိုမြောက်ပိုင်းကိုပို့မဲ့အကြောင်းအစ္စရေးနိုင်ငံ Channel 14ရုပ်သံနဲ့ဆက်သွယ်မေးမြန်းမှုမှာမနေ့ကပြောဆိုသွားတာပါ။ဒါဟာဟာမတ်စ်တွေကိုတိုက်ခိုက်တဲ့စစ်ပွဲပြစ်ဆုံးသွားတာတော့မဟုတ်ဘူးလို့လည်းသူကပြောပါတယ်။ Hezbollah အဖွဲ့နဲ့ပြည်ပခါမှာတန်တမာရေးရအဖြေရှာနိုင်တဲ့နီလန့်ကိုတွေ့မယ်လို့တော့မျှော်လင့်နေကြအောင်ဘင်ဂျမင်နတန်ယာဟုကပြောပေမဲ့အစ္စရေးဟာစစ်မျက်နှာပေါင်းများစွာမှာတိုက်ခိုက်နိုင်တဲ့အနေအထားရှိပြီးဒီအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ်။ Hezbollah အဖွဲ့ကိုထိုးစစ်ဆင်မဲ့ဆိုရင်အီရန်ကမဖြစ်မနေဝင်ပြီးထောက်ခံမဲ့အတွက်စစ်ပွဲပို့ပြီးကြီးထွားလာနေတဲ့အကြောင်းအမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌလေတပ်ဗိုလ်ချုပ်ကြီး Charles Q Brown ကလည်းသတိပေးပြောဆိုပါတယ် EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Joseph Borrell ကတော့စစ်ပွဲကြီးထွားလာနိုင်ခြင်းအန္တရာယ်ကိုနေ့စဉ်ရင်ဆိုင်နေရတဲ့အတွက်စိတ်မချမသာဖြစ်ရတဲ့အကြောင်းလက်စင်ဘာမှာသတင်းတောက်တွေကိုဒီကနေ့ပြောဆိုပါတယ်ဂါဇာဒေသမှာလက်ရှိအခြေအနေအရလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အခြေအနေမဖြစ်နိုင်တဲ့အတွက်အဖြစ်ခက်ရစဲရေးဟာအသေးအံလိုအပ်နေတယ်လို့လဲဂျိုးဆက်ဘိုရဲကပြောဆိုပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာတော့ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့တုန်းကဂျူးလူမျိုးဩစတြေးလျလွှတ်တော်အမတ်တဦးရဲ့ရုံးကိုမျက်နှာဖုံးဆွတ်ထားတဲ့လူတစုကတိုက်ခိုက်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်ခဲ့မှုကိုဗဟိုအစိုးရနဲ့ပြည်နယ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်အဲ့ဒီတိုက်ခိုက်မှုမှာအနည်းဆုံးလူ9ဦးပါဝင်တယ်လို့ Victoria ပြည်နယ်စုံစမ်းစစ်ဆေးရေးမှူးတွေကတွက်ဆထားပါတယ်။လွှတ်တော်အမတ် George Burns ရဲ့ရုံးခန်းပြင်ပေါက်တွေကိုရိုက်ခွဲပြီးတော့ဂျူးစန့်ကျင်စာတွေကိုဆေးမှုတ်ပြီးတော့အနီအောင်ဆေးရည်တွေပတ်ထားတာကိုတွေ့ရပါတယ်။ရုံးခန်းထဲမှာအသေးစားမီးရှို့ဖျက်ဆီးမှုနှစ်ခုကိုလည်းလုပ်ခဲ့ပါတယ်။လွှတ်တော်အမတ်ရုံးခန်းရဲ့အပေါ်ထဲတိုက်ခန်းမှာနေတဲ့နေထိုင်သူတွေကိုတော့ဘေးလူရာကိုရွှေ့ပြောင်းပေးခဲ့ရပေမဲ့ထိခိုက်မှုတော့မရှိပါဘူးဒီလိုမျိုးတိုက်ခိုက်ဖျက်ဆီးမှုအတွက်နိုင်ငံရေးအတိုင်းဝိုင်းနဲ့လူမှုအတိုင်းဝိုင်းကရှုံချပါတယ်ဂျူးအသေးဖြတ်မှုတိုက်ဖြတ်ရေးကော်မရှင်ကလည်းဒီလောက်ရဲ့ဟာဒီမိုကရေစီနဲ့လုံခြုံရေးကိုချိန်ချောက်နေတယ်လို့ပြောပါတယ်လွှတ်တော်အမတ်ဘန်းစ်ကတော့ဒီတိုက်ခိုက်ဖျက်ဆီးမှုကကြိုတင်ကြံစည်ထားပြီးတော့အန္တရာယ်များပြီးတော့အစဉ်ချင်းမဲ့တဲ့လောက်ရဲ့ဖြစ်တယ်လို့ပြောပါတယ်ဩစတြေးလျဝန်ကြီးချုပ်အက်သနီအယ်ဘတ်စ်Albanese ကလည်းပြီးခဲ့တဲ့နှစ်အောက်တိုဘာလဂါဇာစစ်ပွဲစတင်ကလေးကတင်းမာမှုတွေကြီးထွားလာနေချိန်မှာဒီလိုဖြစ်တဲ့ဖြစ်ရပ်ကတော့စိတ်ပျက်စရာလောက်ရပါလို့ Australia Radio ကိုပြောဆိုခဲ့ပါတယ်ရှင
်ရုရှားနိုင်ငံမြောက်ပိုင်း Caucasus ဒေသ Dagestan မှာရှိတဲ့ ဂျူးဖျားကြောင်တကြောင်အော်သိုဒေါက္ခရန်ဖျားကြောင်နဲ့ရဲစခန်းတစ်ခုကိုလက်နက်ကန်တင်တဲ့သမားတွေကမနေ့တနင်္ဂနွေနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အော်သိုဒေါက္ခရန်ဖုံးတော်ကြီးတစ်ပါးနဲ့ရဲတပ်ဖွဲ့ဝင်15ယောက်ထဲမှနေသေဆုံးခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါဂျက်စတန်နဲ့မြို့နယ်အားလုံးအတွက်ဝမ်းနည်းပွဲနေ့တနေ့ပါလို့ဒါဂျက်စတန်ဒေသအုပ်ချုပ်ရေးမှူးစာဂျီမာလီကော့ဖ်ကဒီကနေ့မနေ့ကတယ်လီဂရမ်လူမှုကွန်ရက်မှာဗီဒီယိုကတစ်ဆင့်ကြေညာပါတယ်။လွန်ခဲ့တဲ့3လကအစ္စလာမစ်အစွန်းရောက်အဖွဲ့တွေမော်စကိုမြို့အနီးကစားရုံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့လူပေါင်း145ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုအပြီးမနေ့ကတိုက်ခိုက်မှုပေါ်ပေါက်ခဲ့တာပါ။မခါခလာနဲ့ဒါဘန်မြို့တွေမှာရှိတဲ့မြို့တွေမှာတစ်ချိန်တည်းလိုလိုပဲကြိုတင်စီစဉ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။တိုက်ပွဲတွေမကြာခဏဖြစ်ပွားပြီးမတည်ငြိမ်မှုရှိနေတဲ့ကော့ကတ်စ်မြောက်ပိုင်းဒေသမှာမနေ့ကတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ဆိုပြီးတော့ချက်ချင်းကြေညာတာမျိုးတော့ထွက်မလာသေးပါဘူး။ဒါပေမဲ့လည်းအုပ်ချုပ်ရေးမှူးစာဂျီမာလီကော့ဖ်ကတော့ဘသူလက်ချက်ဘာကြောင့်တိုက်တယ်ဆိုတာကျွန်တော်တို့သိပါတယ်ဆိုပြီးပြောဆိုပါတယ်။အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ။
ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားနိုင်ငံကို EU ဥရောပသမဂ္ဂက14ချိန်မြောက်အဖြစ်ဒီကနေ့တန်းခတ်အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်ပါတယ်။အခုအသစ်ချမှတ်လိုက်တဲ့တန်းခတ်အရေးယူမှုတွေထဲမှာတော့ရုရှားရဲ့သဘာဝဓာတ်ငွေ့ရေးတွေ EU နိုင်ငံတွေကနေတဆင့်တခြားနိုင်ငံတွေစီကိုတင်ပို့မှုကိုပိတ်ပင်တာပါဝင်ပါတယ်။ဒီတန်းခတ်အရေးယူမှုအသစ်ထဲမှာတော့လူပုဂ္ဂိုလ်နဲ့လုပ်ငန်းအဖွဲ့အစည်း114ခုပါဝင်ပါတယ်။ရှိပြီးသားတန်းခတ်အရေးယူမှုတွေကိုကုမ္ပဏီတွေကမရှောင်ရှားနိုင်မဲ့နီးလန်းအသစ်တွေကိုလည်းတိုးချဲ့တာတွေပါဝင်ပါတယ်။ယူကရိန်းကိုကျူးကျော်စစ်အတွက်အထောက်အကူပြုနေတဲ့ရုရှားသမ္မတပူတင်ရဲ့စီးပွားရေးလုပ်ငန်းတွေကိုဓာတ်ရိုက်ထိခိုက်စေမဲ့တန်းခတ်ပိတ်ဆို့မှုတွေဖြစ်ဖို့အရေးကြီးတယ်ဆိုတဲ့အချက်ကို EU နိုင်ငံသားရေးရာကော်မတီကိုပြောကြားခဲ့တဲ့အထက်မှာသူ့အနေနဲ့အလေးပေးပြီးပြောခဲ့ကြောင်းကိုလည်းယူကရိန်းနိုင်ငံသားရေးဝန်ကြီးဒမထရိုကူလီဗာကပြောပါတယ်။ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရန်ကလည်းယူကရိန်းအနေနဲ့အကူအညီတွေချက်ချင်းလိုအပ်နေတဲ့အကြောင်း EU နိုင်ငံသားမူဝါဒဆိုင်ရာအစည်းအဝေးမစတင်ခင်မှာပဲသတင်းနောက်တွေကိုပြောကြားခဲ့ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ညလို့ထုတ်လွှင့်ပေးနေပါခင်ဗျာ
။ဗီယူအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကကဘာကျော်ကန်းကြီးတွေရှိတဲ့ငပလီလေစိတ်အပါအဝင်အနီးနားမှာရှိတဲ့စစ်ကောင်စီရဲ့ခမာယ966တပ်ရင်းနဲ့ငပလီတန်တွဲလမ်းဆောင်မှာရှိတဲ့ခလာယ55တပ်ရင်းကိုမနေ့တနင်္ဂနွေနေ့ကအာရခတ်တပ်တော် AA ကသိမ်းပိုက်လိုက်တယ်လို့ငပလီဒေသခံတွေက VOA ကိုပြောပါတယ်။အခုလို AA ကအလုံးအရင်းနဲ့သိမ်းပိုက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရော AA ဘက်ကပါရှင်းရှင်းလင်းလင်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ VOA အနေနဲ့နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းပြီးတုံ့ပြန်ချက်တွေကိုဆောင်ဆိုင်တင်ပြပေးနေပါဖြစ်ပါတယ်။ဒေသတွင်းသတင်းတွေမှာတော့ငပလီလေစိတ်ကို AA ဘက်ကသိမ်းပိုက်ထားကြောင်းတန်တွဲဒေတာအရင်းအမြစ်တွေကိုကိုးကားပြီးတော့ဖော်ပြကြပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ငပလီကန်းကြီးတခြားနှစ်ဖက်အပြန်အလှန်ပြစ်ခတ်တာနေမရှိတော့ပဲလက်နဲ့ကြီးတန်တချို့ကြားနေရသလိုစစ်ကောင်စီလေတပ်ကလည်းလေရင်တွေပြန်တန်းနေတာတွေ့ရတယ်လို့ငပလီဒေတာကတူဦးကနောက်ဆုံးအခြေအနေကို view ကိုပြောပါတယ်လက်ရှိမှာတော့ငပလီကန်းကြီးတခြားမှာရှိနေတဲ့ကြေးရွာတွေကဒေတာကအတော်များများကတော့ရတဲ့နီလာနေနဲ့ဘဲလို့ရကိုထွက်ပြစ်နေကြသလိုငွေကြေးမတက်နိုင်တာတွေကြောင့်မြို့တွင်းပိတ်မိနေသူတွေလည်းရှိနေတယ်လို့ပြောပါတယ်ဒါအပြင်အာရခတ်တပ်တော်ဘက်ကလနဲ့ချီထိုးစစ်ဆင်တိုက်ခတ်နေတဲ့အမ်းမြို့နယ်ကအနောက်တောင်ပိုင်းစစ်ဌာနချုပ်ရဲ့အားအထားရဆုံးတော်ဟင်းတောင်ဗျူဟာကုန်းကိုလည်းတင်ပိတ်လိုက်ပြီလို့အေးအေးနဲ့နှိစက်တဲ့သတင်းအရင်းမြစ်က VOA ကိုအတည်ပြုပါတယ်စစ်ကောင်စီဘက်ကတော့တော်ဟင်းတောင်ဗျူဟာကုန်းအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲတွေပြင်းထန်နေတာကြောင့်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုအန္တရာယ်ကိုဆွေးရနေရဆဲဖြစ်တယ်လို့နေရစွန့်ခွာထွက်ပြေးနေရတဲ့ရခိုင်ဒေသခံတွေကပြောပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီလက်ထက်လက်တွေ့ကျင့်သုံးနေတဲ့စစ်မှုရန်ဥပဒေအရစုဆောင်းခဲ့တဲ့တပ်သား15,000ဟာဒီလကုန်မှာတော့စစ်တပ်နဲ့ပြီးဆုံးတဲ့အခါမှာစပြီးတော့စစ်မှုထမ်းရတော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ် ပြီးခဲ့တဲ့ဧပြီလတုန်းကပထမတုပ်ဖြစ်တဲ့တင်နန်းပေးခဲ့တဲ့သူတွေဟာစစ်လေကျင်းရေးတွေပြီးဆုံးသွားတဲ့အခါမှာတော့တပ်ဆိုင်ရာတပ်တွေစီကိုဆစ်လွတ်ပြီးတော့တာဝန်ပေးမှာဖြစ်တယ်လို့အမည်မဖော်လိုတဲ့စစ်ဘက်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။ဒါပေမဲ့လည်းလက်တွေ့တာဝန်ပေးတဲ့အခါမှာတော့တပ်ဆိုင်ရာတပ်မှုတွေကဆုံးဖြတ်လိမ့်မယ်လို့လည်းပြောပါတယ်။အရတားအစိုးရကိုအာဏာသိမ်းဖယ်ရှားပြီးတော့၃နှစ်အကြာမှာအရွယ်ရောက်သူတိုင်းစစ်မှုမထမ်းမနေရပြဋ္ဌာန်းထားတဲ့ဥပဒေကိုလက်တွေ့ကျင့်သုံးမဲ့အကြောင်းစစ်ကောင်စီဘက်ကကြေညာခဲ့တာပါ။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့မှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားမှာစစ်ကောင်စီတပ်ဖွဲ့တွေအထိခိုက်အကြဆုံးများပြားနေချိန်မှာပဲစစ်ကောင်စီဘက်ကစစ်မှုထမ်းဥပဒေကိုလက်တွေ့ကျင့်သုံးမယ်ဆိုပြီးတော့ကြေညာခဲ့တာလည်းဖြစ်ပါတယ်။အသက်18နှစ်ကနေ35နှစ်ကြာအမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်ကြာအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ်စစ်ကောင်စီရဲ့အစီအစဉ်ကြောင့်လည်းလူငယ်လူရွယ်အများပြားဟာပြည်ပနိုင်ငံတွေစီကိုနီးလန်းမျိုးစုံနဲ့ထွက်ခွာနေကြပါတယ်စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့လူငယ်73တန်းလောက်ရှိနေပေမဲ့နှစ်စဉ် 5,000 လောက်ကိုသာလေ့ကျင့်ပေးမယ်လို့စစ်ကောင်စီပြောခွင့်ရကအရင်တုန်းကပြောထားခဲ့ပူးပါတယ်စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့သူတွေကတတိယအတုပ်ဖြစ်နေတက်သားတင့်5,000ကိုလေ့ကျင့်မှုအသင့်ဖြစ်နေပြီလို့လည်းစစ်ကောင်စီနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်
ပကုမျိုးဝင်းနေမိတာယုံចောင်းတိုက်ဆရာတော်ဗရန္တမှုနေတာဘေးဝန်တပြန်လွန်ခဲ့တဲ့ဖြစ်ရအတွက်ခွင့်လွှတ်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လိုင်ရဲ့တောင်းပန်စာကိုစစ်ကောင်စီသာသနာရေးဝန်ကြီးဦးတင်ဦးလွင်ကဒီကနေ့ဝင်းနေမိတာယုံចောင်းတိုက်ကိုလာပြီးတော့ဆရာတော်တွေရှေ့မှောက်မှာဖတ်ကြားတင်ပြခဲ့ပါတယ
်ပရိယတ်တိသာသနာတွင်တန်ဖိုးရှိထင်ရှားကြော်ကြားလှသောတန်ဃာတော်အရှင်သူမြတ်တပါးဖြစ်သည့်ဘကိုးမြို့ဝင်းနိမိတ်တာယုံចောင်းတိုက်ဤဦးစီးပဌာနနာယကဆရာတော်ဗဒ္ဒန္တမုနိန္ဒာဘိဝင်သဆရာတော်ကြီးဆုံးရှုံးခဲ့ရသည့်အတွေ့တပည့်တော်တို့အနေဖြင့်များစွာဝမ်းနည်းကြေကွဲရသည့်အပြင်ယခုဖြစ်စဉ်အတွေ့လည်းအလေးအနက်ထား၍တောင်းပန်အပ်တီကိုရှောက်ထားလိုပါသည်ဗျာတပည့်တော်တို့အနေ
ဇွန်လ19ရက်နေ့ကမန္တလေးတိုင်းငန်းစုမြို့နယ်ကမ္မရွာနားမှာဝင်းနေမိတာယုံចောင်းတိုက်ဆရာတော်ကြီးစီးလာတဲ့ကားပစ်ခံရပြီးဆရာတော်တင်တတ်တန်ရန်နဲ့ပြန်လည်တော်မူခဲ့ပါတယ်အစောပိုင်းတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက PDF လက်နက်ကင်အဖွဲ့တွေရဲ့လက်ချက်လိုသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းဆရာတော်နဲ့အတူကားထဲမှာလိုက်ပါလာပြီးအသက်မသေးပဲကြံရစ်တဲ့ကံသုံးစင်ဆရာတော်ကသူ့ကိုယ်ရည်အဖြစ်အပျက်ကိုထုတ်ဖော်ပြောဆိုလိုက်တော့မှသာလုံခြုံရေးအခြေအနေတွေရှုပ်ထွေးနေတဲ့အချိန်ကားတစ်စီးကိုစစ်ကားကပစ်ခတ်ခဲ့မိတယ်လို့ပြန်လည်ရှင်းလင်းခဲ့ပါတယ်ဒီပစ်ခတ်မှုကိုစုံစမ်းစစ်ဆေးနေပြီးတာဝန်ရှိတဲ့သူတွေကိုအရေးယူသွားမယ်လို့လည်းစစ်ကောင်စီကပြောဆိုထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့တောင်ဘက်မှာရှိတဲ့ Arizal Lithium Battery ဆက်ယုံမှာဒီကနေ့မီးလောင်ခဲ့ပါတယ်။အဲ့ဒီမီးလောင်မှုအတွင်းမှာတော့အနည်းဆုံးဆက်ယုံလုံသား20လောက်အသက်ဆုံးခဲ့ပါတယ်။အဲ့ဒီသေဆုံးခဲ့တဲ့သူတွေမှာတော့တရုတ်နိုင်ငံသားက18ဦးပါတယ်လို့မီးသတ်ဌာနတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါတယ်။ဆက်ယုံရဲ့ဒုတိယထပ် Battery ကိုစစ်ဆေးထုတ်ပိုးတဲ့နေရာကနေစပြီးတော့ပေါက်ကွဲမီးလောင်ခဲ့တာဖြစ်ပါတယ်။ပျောက်ဆုံးနေသူတချို့ရှိသလိုရှာဖွေကယ်ဆယ်ရေးတွေလည်းဆက်ပြီးတော့လုပ်နေတယ်လို့မီးသတ်ဌာနတာဝန်ရှိသူတွေကပြောပါတယ်။မီးလောင်မှုဖြစ်တဲ့ဆက်ယုံဒုတိယထပ်ကတော့ဘက်ထရီနဲ့ဆက်ဆက်ပစ္စည်း 35,000 လောက်ကိုတိုးလောင်ထားတာဖြစ်ပါတယ်။နောက်ထပ်ပေါက်ကွဲမှုဖြစ်နိုင်တဲ့အန္တရာယ်ကြောင့်တော့ဆက်ယုံတွေကိုဝင်ဖို့အခက်အခဲရှိတယ်လို့မီးသတ်တာဝန်ရှိသူတွေကပြောပါတယ်။အခုဆက်ယုံမီးလောင်မှုမှာအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်တာတွေလှုပ်ဆောင်မှုအတွက်သက်ဆိုင်ရာအာဏာပိုင်တွေကိုတောင်ကိုရီးယားသမ္မတရုံစုယွန်းကလည်းညွှန်ကြားထားပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်းနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်တန်တွဲကနာမည်ကျော်ငပ်ပလီကန်းကျေအနီးကလေရင်ကွင်းကိုအာရခတက်တော့အေအေကတင်ပိုင်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ကနာမည်ကျော်ငပ်ပလီကန်းကျေအနီးကလေရင်ကွင်းကိုအာရခတက်တော်အေအေကတိမ့်ပိုက်လိုက်နိုင်ပြီဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့မှာတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်မကြားရဘူးလို့ဒေသခံတွေက VOE ကိုပြောပါရယ်။ဒါပေမဲ့လည်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေစေဖြစ်တာကြောင့်ဒေသခံပြည်သူတွေမှာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါရယ်။ရခိုင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါရယ်။
အာရကတတော်၏ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ငပလီကန်းကြီးကမစင်လီစိတ်ကိုမနေ့ကညနေပိုင်းမှာအေအေကတင်ပိုက်လိုက်ပြီးလို့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်ဒီနေ့မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တာမျိုးမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်
။ညကနေပြီးတော့ညီမတို့ဒီတန်တွဲလီစိတ်ကိုတင်ပြီးသွားပြီလို့ပြောတဲ့အချိန်ကနေစပြီးတော့သူကအတန်တင်သွားတယ်ပေါ့နော်အတန်တိတ်သွားတယ်။မနေ့ပိုင်းမှာမှလက်နှစ်ရှိတာကငါဟိုဘယ်လိုပြောမလဲတိုက်ပွဲဖြစ်တဲ့အတန်မကြားရပဲနဲ့လက်နှစ်ကြီး၄-၅ချိန်ပြစ်တယ်ပေါ့နော်အဲ့ဒီနောက်ပိုင်းကိုလေရင်လာတယ်လို့ပြောတယ်ချင်းကိုနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်တာပါညာတော့မကြားရသေးဘူးဟုတ
်ဒါပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းလှုပ်ရှားမှုတွေပိုများလာပြီးလက်နက်ကြီးပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းပြောပါတယ
်အခုကျတော့ငါးဆန်းဒီဂျိတ်တော်လင်းတာများပြည်မှာရှိတဲ့လူတွေကပေါ့လေအချို့တဝက်ကကျတော့လည်းဘေးလွတ်ရာရောက်နေကြတယ်ပေါ့နော်အချို့တဝက်ကတော့အဲ့မှာကြံခဲ့တယ်ကြံခဲ့တဲ့လူတွေကအခုလက်ရှိမှာမှရွှေ့မယ်ပေါ့နော်သူတို့ဘေးကင်းတဲ့နေရာကိုရွှေ့ဖို့လုပ်တဲ့ခါကျတော့55ကနေပြီး55တက်ရင်ကနေပိတ်ထားတော့သူတို့ရွှေ့လို့မရအောင်ဖြစ်နေတယ်ပေါ့အဲ့လိုနဲ့အထဲမှာပိတ်မိနေတဲ့လူကြံနေတဲ့လူတွေရှိနေသေးတယ်ချင်းဟုတ
်စစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေဒီလဆန်းမှစတင်ခြင်းကစလို့ငပလီကဒေသခံအများအပြားဘေးလွတ်ရာတိမ်းရှောင်နေကြတာပါငပလီမှာထိုးစစ်ဆင်နေတဲ့အေအေအဖွဲ့ကလေရင်ကွင်းကိုထိန်းချုပ်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လက်တလောအေအေအဖွဲ့ကတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတစုံတရာပြောဆိုတာမရှိသေးပါဘူးစစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့အရေးကြီးဗျူဟာကုန်းဖြစ်တဲ့တောဟင်းတောင်ဗျူဟာကုန်းကိုတော့အေအဖွဲ့ကလမ်းနဲ့ချီတိုက်ခိုက်ခဲ့ပြီးနောက်မနေ့ကပဲတိမ့်ပိုက်လိုက်ပြီးလို့ရခိုင်ရေးလေးလာသုံးသက်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ
်တောဟင်းတောင်ဗျူဟာကုန်းကအမင်းနဲ့ကစုကိုင်းရွာအပေါ်ကတောင်မှာလုဆိုင်ကြတာပေါ့တော်တော်ကို600လောက်ရှိတယ်ဗျူဟာကုန်းကိုကြည့်ရပါတယ်အဲ့တော့ရွာဒီအေတက်တယ်ကနှစ်လကျော်အဲ့တော့အချိန်ယူပြီးတော့ဝိုင်းပတ်ပြီးတော့ပိတ်ဆို့ထားတယ်။အဲ့ဒါပြီးတော့တိုက်နေတာပေါ့။အခုမနေ့ကမနေ့23ရက်နေ့ပေါ့။ဟောမနေ့တနာရီလောက်မှာအဲဒီစကောင်းကစစ်တပ်ထုတ်ပြီးသွားတယ်။အမ်ဖက်ကစုဖော်သွားတယ်။အရှင်ရဲအဲ့မှာအလောင်းကြီးလက်နဲ့ပြရတယ်အရှင်ပြောတော့။ဟောကျွန်တော်တို့ဟိုမီဒီယာသတင်းတွေရရောဟောဒီမီဒီယာသတင်းတွေရရောသိရပါတယ်။
တောဟင်းတောင်ဗျာကုန်းဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့အရေးကြီးတဲ့ဗျာကုန်းတစ်ခုဖြစ်တယ်လို့အင်အားအများဆုံးဗျာကုန်းတစ်ခုလည်းဖြစ်ပါတယ်။အေအေအနေနဲ့ဒီဗျာကုန်းကိုတင်ပိုက်လိုက်ပြီဆိုရင်အမ်းမြုပ်ကိုဆက်လက်တင်ပိုက်နိုင်ဖို့လွယ်ကူသွားပြီလို့လည်းဥပဒေတန်းကသုံးသပ်ပါတယ်။လက်ရှိမှာတော့တောဟင်းတောင်ဗျာကုန်းကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေအေဘက်ကလိုက်လံရှင်းလင်းနေတယ်လို့အမ်းဒေသခံတွေကပြောဆိုကြပါတယ်။အေအေအနေနဲ့6လကျော်ကြာတိုက်ပွဲကာလတစ်လျှောက်ရခိုင်ပြည်နယ်ကမြို့နယ်9ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်လိုက်ကြောင်းကြေညာထားပါတယ်။နောက်ထပ်လဲတောင်ကုန်းတန်တွဲအန်းနဲ့မောင်တော်မြို့နယ်တွေကစစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတာပါတိုက်ပွဲတွေကြီးထွားလာနေရကဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်ခံမှုတည်င်းတွေလည်းထွက်ပေါ်နေတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်ဘက်ကစီးရဲအခြေအနေကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ကဒီစစ်ကောင်စီစခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်နိုင်တဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မိုးညင်းမြို့နယ်အခြေဆိုင်စစ်ကောင်စီတပ်စခန်း3ခုကိုကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီကနေ့သိမ်းယူလိုက်နိုင်တယ်ဆိုတာကိုဒေသခံတွေက VOA ကိုအတည်ပြုပါတယ်စစ်ကောင်စီနဲ့လက်နက်လက်အောက်ခံပြည်သူစစ်တွေအတွက်အခရာကျတဲ့စခန်းတွေကိုစနေနေ့ကစပြီးတော့ထိုးစစ်ဆင်ခဲ့ရမှာအနီးအနားကကြေးရွာကဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါဗျ
။ KIA ပူးပေါင်းတပ်တွေသိမ်းယူလိုက်တဲ့စစ်ကောင်စီတပ်စခန်းတွေဟာမိုးညင်းမြို့နယ်အင်းတော်ကြီးကနေဖားကံမြို့နယ်ဝေခါအသွာလန်းကစစ်ကောင်စီတပ်နဲ့SNA ကိုရှမ်းနီပြည်သူစစ်တပ်တွေရဲ့အရေးပါတဲ့တပ်စခန်းတွေဖြစ်ကြပါတယ်ဒီတပ်စခန်း3ခုကို KIA ပူးပေါင်းတပ်တွေကစနေနေ့ကစတင်တိုက်ခိုက်ခဲ့ပြီးမနေ့တနင်္ဂနွေနေ့ကတပ်စခန်း2ခုကိုသိမ်းယူခဲ့ကြောင်းဒေသခံတဦးက VOA ကိုပြောပြပါတယ
်ဝင်းလုံးစက်ကဆန်းရယ်ရောင်းဝင်းစက်ကဆန်းရယ်ချောင်းဝါ SNA ဆန်းရယ်အဲ့ဒီစခန်း3ခုကစနေနေ့မနေ့ကစတင်ကြတာပြည်နှင်းနေပိုင်းဟိုတော့ဝီလိုစက်ကဆောက်ဆန်းကငါအလိုက်ကြောင်လို့ရသွားတယ်ညမဟုတ်တော့ကြောင်ပင်စက်ကဆောက်ဆန်းကသူတို့ဖြစ်ပြီးသွားလို့ရသွားတယ်အခုကြံနေကြတာတော့ချောင်းဝါ SNA စခန်းပဲကြံထားတာ
ချောင်းဝါ SNA စခန်းကိုတော့ဒီနေ့မနေ့ပိုင်းအထိတိုက်ခိုက်နေစေဖြစ်တယ်လို့ပြောပါတယ်တခြားဖားကန်ဒေသခံတဦးကတော့စခန်း3ခုလုံးသိမ်းယူခဲ့တယ်လို့ကြားသိရကြောင်းပြောပါတယ
်ကြောင်ပင်ရဝီလိုရအော်ရေးစကားတုံးခွာတဲ့ပြင်းသွားပြီလို့ပြောတာ
ချင်းသတင်းဌာနတွေကလည်းမနေ့တနင်္ဂနွေနေ့ကညောင်ပင်နဲ့ဟွေလုံစကန်းကိုသိမ်းယူခဲ့ကြောင်းနဲ့ဒီနေ့မနေ့ပိုင်းမှာချောင်းဝစကန်းကိုသိမ်းယူလိုက်ကြောင်းဖော်ပြထားပါတယ်။အင်းတော်ကြီးဒေသကတိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဖုံးပိတ်ထားတာကြောင့်ဆက်သွယ်လို့မရရှိခဲ့ပါဘူး။အင်းတော်ကြီးဒေသခံတဦးကတော့တိုက်ပွဲဖြစ်ပွားရာအနီးအနားကကြေးရွာကပြည်သူတွေဟာစစ်ဘေးလွတ်ရာဟိုပင်နဲ့မုံညင်းမြို့ဘက်ကိုတင်းရှောင်နေကြောင်းပြောပြပါတယ်
။ကျွန်တော်တို့ဝေလုံညောင်ပင်အဲချောင်းဝအဲ့ဘက်မှာတိုက်ပွဲဖြစ်ထားလို့လေ။တော့တယ်တော့လူတွေကစစ်ဘေးကြုံမှာဆိုလို့ရှောင်ကြတင်းကြတာရှိတယ်။ဒီအင်းတော်ကြီးရှေကန်းနောက်ကန်းပေါ့။ဒီကတော့ဒီဟိုပင်မုံညင်းပေါ့ဗျာ။အဲနမောတောင်ကျော်ပြီးတော့အဲသွားကြလာကြ။
တခြားအင်းတော်ကြီးဒေသခံတဦးကတော့တင်းရှောင်နေတဲ့ကြေးရွာဆေးရွာနီးပါးရှိကြောင်းပြောပါတယ်
။ခဏရလောက်လဲလုံးတုံနာပြဲကုံမညာအဲပန်တုံပြင်းမိုင်းပေါ့ညောင်ပြင်းနာလက်ကမပြင်းပန်းလာအဲ့ဒီပေါ့ဆောင်းဝါဘက်ဒီပေါ့လုံးတုံတို့အဲ့ကောက်ဆိုရင်အင်းကြောင်းရောက်ရှားပြီးရောက်ကြကြီးအလောက်စီပဲကျန်တာလို့ဆိုကျန်တဲ့ဟာဆောင်းရတာဆောင်းလိုက်ခြင်းပေါ့အားလုံးကချမ်းမြေရွာကြီးတဲ့အားလုံးက
KIA နဲ့ပူပေါင်းတက်တွေဟာစီးပွားရေးအရာအရေးပါတဲ့ဖားကန်မြို့အဝင်းအထွက်လမ်းဖြစ်တဲ့အင်းတော်ကြီးဝေခါဖားကန်လမ်းကဝေခါတက်စခန်းအင်းတော်ကြီးဆယ်စင်းဖားကန်လမ်းကတာမခန်းနဲ့မိုးကောင်းကာမိုင်းဖားကန်လမ်းကနှံ့ရတက်စခန်းတွေကိုဒီနေ့အစောပိုင်းကသိမ်းယူထားပြီးဖြစ်ပါတယ်ဖားကန်နဲ့မိုးညင်းမြို့နယ်အဆက်ကအင်းတော်ကြီးဒေသမှာစစ်ကောင်စီတပ်နဲ့ KIA ပူပေါင်းတက်တွေအကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကချင်ပြည်နယ်ဝိုင်းမော်ဗမော်မိုးမောက်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းစည်ရည်တင်းမာမှုတွေဆက်လက်မြင့်တက်နေဆဲရှိပါတယ်စစ်ကောင်စီဘက်ကတော့မိုးညင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ကချင်ပြည်နယ်မိုးညင်းအခြေဆိုင်စစ်ကောင်စီစခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့သတင်းကိုခင်မောင်ဆိုမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်မှာရှိတဲ့စစ်ကောင်စီစခန်းတွေကိုပူပေါင်းတက်ကတင်ပိုက်လိုက်တဲ့သတင်းကိုလည်းတစ်ဆက်တည်းတင်ပြပေးခြင်းပါတယ်ကရင်ပြည်နယ်မြဝတီမြို့နယ်အခြေဆိုင်စစ်ကောင်စီတပ်စခန်းတစ်ခုကိုကရင်တိုင်းရင်းသားလက်နက်ကိုင် KNLA နဲ့အတူပူပေါင်းတင်ပိုက်လိုက်နိုင်ပါတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကဒီကနေ့ပဲပြောလိုက်ပါတယ်မြဝတီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီရဲ့ကလီစခန်းကိုပြီးခဲ့တဲ့တောက်ကြနေ့ကတင်ပိုက်ခဲ့ရမှာတော့လက်နက်အများအပြားတင်စီရမိကြောင်းကို KNU ကသတင်းထုတ်ပြန်ခဲ့တာပါကရင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။ကရင်မျိုးသားစီယုံတက်မှ6ထိမ့်ချုပ်နယ်မြေမြောက်ရီမျိုးတောင်ဘက်မှာရှိတဲ့စစ်ကောင်စီရဲ့စုကလိစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်ခဲ့ကြောင်းဒီစခန်းကိုမတ်လကတည်းကပိတ်ဆို့ထားခဲ့ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဝလီနားမှာပေါ့နော်စုကလိစခန်းကိုဂရင်းမြေနယ်မှာရှိတဲ့တက်မှ6နယ်မြေတွေကစုကလိစခန်းသိမ်းတပ်ဖွဲ့ကိုကျွန်တော်20ရက်နေ့အပြီးတိုက်သိမ်းပိုက်နေကြတယ်ဝင်စုကလိစခန်းကိုကျွန်တော်တို့မတ်လ30ရက်နေ့ကစတင်တိုက်ခိုက်ဝိုင်းဝန်းပိတ်ဆို့ထားတော့ပါနော်။ကျွန်တော်29ရက်နေ့မှာကျွန်တော်တို့ကအတော်တိုက်ဆက်ပြီးတော့တိုက်ခိုက်ချိန်မုံတာ20ရက်နေ့မှာအပီးတက်ချိန်မုံသိမ်းပိုက်နိုင်ရအောင်ပါနော်။ဟုတ်ကဲ့။အဲဒီမှာကျွန်တော်တို့လက်နဲ့ခေရန်တွေလည်းအများကြီးသိမ်းပြရမှုပဲ။နောက်ပြီးတော့အင်အား50ကရှိတဲ့သူပြည်စကန်ကစတုံးနေရသူတို့ကစတုံးက6ယောက်စတုံးနေ။တနေ့ဒီရတော့ကျွန်တော်တို့ FPG ခဲရပဲလက်နဲ့ RPG ဆိုလို့ရှိရင်ခွန်ပြီးလက်တနေ့ခေရန်ရှိချက်မှမြန်မာဒါရီယာဆာကိုလုံးသိနေတယ်ပေါ့နော်ဟုတ်ကဲ့
စစ်ကောင်စီရဲ့ခမရ960နဲ့ခလရ32အရာရှိတပ်ဖွဲ့ဝင်တွေကိုပူးပေါင်းတပ်တွေဘက်ကပိတ်ဆို့ထားစဉ်လက်နက်ချအညံ့ခံဖို့အကြောင်းကြားခဲ့ကြောင်း KNU ဘက်ကဆိုပါတယ်အခုစခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီဘက်ကဘိုးအဆင့်ရှိသူတဦးပါဝင်22ဦးကိုစစ်သုံးပန်းအဖြစ်ဖမ်းမိခဲ့တယ်လို့လည်း KNU ဘက်ကဆိုပါတယ်ဒီစခန်းဟာစစ်ကောင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်ပြီးဒီစခန်းအပါဝင်ခြေကုပ်ယူထားတဲ့စခန်းသုံးခုထပ်ကျသွားမယ်ဆိုရင်ဒေါနာတောင်အရှိတ်ချမ်းကိုပူးပေါင်းတက်တွေဘက်ကပို့ပြီးတော့ချင်းချုပ်သွားနိုင်မယ်လို့လည်းဆက်ပြောပြပါဗျ။အဲ
ကျွန်တော်ဒီဒေါနာအရှိတ်ချမ်းတက်တော့ဒီလည်းအရေးပါတဲ့စခန်းတစ်ခုဆိုအခုဆိုလို့ချင်းဒီဒေါနာအရှိတ်ချမ်းမှာဆိုလို့ရှိရင်ဥက္ကဋ္ဌရဲ့ကျွန်တော်ဝလီရဲ့ဒီဘောဘောရဲ့အဲ့ဒါမဲ့ပလေအဲ့စကန်တော့၄ခုပဲကျန်တော့အဲ့စကန်၄ခုပြီလို့ရှိရင်ဒီဒေါနာရှိကျန်ဆုံးမှုကတော့ကျွန်တော်ပြောအထိတ်တော့နိုင်တယ်ဟုတ်ကဲ့။ညောင်ဒီဝလီကလန်တစ်ဆောက်ကိုကျွန်တော်ထိန်းချုပ်နေအဲ့လိုဖြစ်တယ်။
က KNU နဲ့ပူးပေါင်းတက်တွေဟာမြဝီခရိုင်အတွင်းကစစ်ကောင်စီရဲ့စခန်းအတော်များများကိုလည်းတိုက်ပိုက်ထားတယ်လို့အခုကော့ကရိတ်မြို့နယ်အတွင်းကစခန်းတွေကိုလည်းဆက်လက်တိုက်ခိုက်နေပါတယ်။စုကလိစခန်းကတပ်သားတွေထွက်ပြေးသွားတဲ့အတွက်နယ်မြေရှင်းလင်းရေးတွေကိုလည်းဆက်လုပ်နေပါတယ်။အခုလိုမျိုးစုကလိစခန်းကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
ဒါကတော့ကရင်ပြည်နယ်မြဝတီအခြေဆိုင်စစ်ကောင်စီတပ်စခန်းကိုကရင်တိုင်းရင်းသားလက်နက်ကိုင်တပ် KNL နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်တဲ့တဲ့တွင်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီဘက်ကဖိအားပေးတဲ့အတွက်စားသုံးကုန်လေးဈေးလျှော့ရောက်မဲ့အစီအစဉ်ပေါ်မှာလုပ်ငန်းရှင်တွေရဲ့သဘောထားတင်ပြပေးခြင်းပါတယ်။ဒီကနေ့တနင်္လာနေ့ကနေစပြီးတော့အိမ်အောင်စုတစုကိုစံတအိတ်နှုံးနဲ့လျှော့ဈေးနဲ့ရောင်းချသွားမယ်လို့စံစဘာအသင်းချုပ်ကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးကုန်ဈေးနှုန်းကြီးမြင့်မှုတွေကိုထိန်းချုပ်နိုင်ရေးစံနဲ့စားဝန်စီလုပ်ငန်းရှင်တွေကိုစစ်ကောင်စီကဒီအပိုင်းနဲ့မှခေါ်ယူစစ်ဆေးပြီးတဲ့နောက်မှာပြင်ပပေါက်ဈေးထက်ဈေးလျှော့ပြီးတော့ရောင်းချခိုင်းမှုစီစဉ်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုးစားသုံးကုန်တွေဈေးလျှော့ရောင်းမှုစစ်ကောင်စီရဲ့ဖိအားပေးနေပေမဲ့လက်တွေမှာတော့စိန်ခေါ်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်
။အိမ်တော်စုစင်းနဲ့မှတ်ပုတ်တင်ပြနိုင်တဲ့အိမ်တော်စုတစ်ခုကိုတလကိုစံတအိတ်နှုံးနဲ့ပုံမှန်ဈေးထက်လျှော့ပြီးရောင်းချပေးသွားမယ်လို့စံစဘာအသင်းချုပ်ကဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်တာပါ။စံတအိတ်ကို33,500နဲ့34,500အကြားရိုးရိုးစံကို82,000နဲ့85,000အကြားဈေးနှုံးနဲ့ရောင်းချပေးနေတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ရန်ကုန်ကစံကုန်စီတိုင်းနှစ်ခုမှပဲရောင်းချပေးမှာဖြစ်တဲ့အတွက်စားသုံးသူတွေအနေနဲ့အဲ့ဒီနှစ်နေရာကိုပဲသွားရောက်တန်းစီဝယ်ယူဖို့အခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ဒေသခံတွေကပြောပါဗျ။ပြည်တွင်းမှာအစားများတဲ့ဆန်ကြောကလည်း24ပြည်တအိတ်ကိုအခုဇွန်လထဲမှာကျပ်2သိန်းနီးပါးအထိဈေးတက်ခဲ့တာပါ။ဒါကြောင့်ဆန်နဲ့စီကုံတဲ့တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆေးခဲ့တယ်ဆိုတဲ့အတန်တွေထွက်ပေါ်ခဲ့ပြီးအခုလိုပြင်ပဈေးနှုန်းတဲ့လျှော့ပြီးရောင်းချလာတာပါ။ပြင်ပဈေးကွက်မှာတော့ဆန်ဈေးစီဈေးကကုန်စည်တိုင်းတွေတက်မှတ်ထားတဲ့ဈေးတွေထက်အစမတန်ကြီးနေတာကိုတွေ့ရပါတယ်။ပေါက်ဈေးနှုန်းအမျိုးမျိုးဖြစ်နေတဲ့အတွက်ပုံမှန်ဝယ်လက်တွေကဈေးအပြောင်းလဲကိုစောင့်ကြည့်နေတဲ့အကြောင်းနေကဆန်လက်ကားရောင်းချသူတဦးကပြောပါတယ
်။ဝယ်ရတဲ့အကျိုးဆိုင်နေတော့ကိုရောင်းဝယ်ရတော့ဈေးပဲ။ဒါပေမဲ့ဝယ်မဲ့သူကကြာကွာပါတော့လားသူတို့လည်းဒီလိုစောင့်ကြည့်ရတယ်သူလည်းဝယ်တဲ့သူကလည်းလောလောဆယ်မှာကြာဘူးကွာညာပြောလိုက်ရတယ်ပေါ့ခင်ဗျာ။အဲ့တော့အတိုက်တန်နေရ။ဟိုရေမောဆိုရင်တော့အဲ့တတရုပ်ပါလို့ဆိုရင်တော့ဟိုနည်းနည်းကိုယ်ဝယ်ထားကြအခုတော့ဟိုကြာမှာပန်းတယ်ဆိုတော့သူတို့လည်းဟိုတောက်ကိုတောက်ကြည့်တဲ့သဘောအဲ့လိုရများနေတယ
်။တချို့နေရာတွေမှာပစ္စည်းပြတ်မှဆိုပြီးမရောင်းတဲ့နေရာတွေလည်းရှိပါတယ်။စီတီမတ်လိုလက်လီရောင်းတဲ့ဆိုင်ကြီးတွေတောင်ဒီရက်ပိုင်းမှာဆန်နဲ့စီတွေကိုအယောင်းစင်ပေါ်ကနေခဏသိမ်းဆီးခဲ့တာကိုတွေ့ရပါတယ်။တစ်ဖက်မှာလည်းဆန်နဲ့စားအုပ်စီဈေးနှုန်းတွေကိုဈေးလျှော့ရောင်းဖို့စစ်ကောင်စီကကုန်တယ်အသင်းတွေကိုဖိအားပေးထားပေမဲ့အစင်းစင်လက်ပေးလက်ယူမှုတွေကြောင့်ပြပစားအုပ်စီဈေးနှုန်းကိုမထိန်းချုပ်နိုင်ကြောင်းစီလုံငန်းရှင်တူက VOA ကိုပြောပါရယ်ခွဲတန်းနဲ့တင်သွင်းလာတဲ့စားအုပ်စီကိုတပိတ်တာ9,400နဲ့ရောင်းချဖို့စီကုန်တယ်များအသင်းကတတ်မှတ်ထားပေမဲ့အောက်ခြေမှာတော့ဒီဈေးကိုဟန်ပြရောင်းချပြီးအများစုကိုဈေးကြီးကြီးနဲ့ရောင်းပြီးအကျိုးအမြတ်ရနေတာပါစားအုပ်စီရောင်းချတဲ့လုပ်ငန်းရှင်တူကအခုလိုပြောပါရယ်
ဘဝနဲ့အောက်လေးအောင်ကစိတ်နိုင်စားတောင်းနေတဲ့ကိစ္စကိုအကုန်စားနေတာ။နေရီကြတော့လေဒေါ်တော်လာကလေးတော့လေအရင်ကားနဲ့သာပြေးတယ်ဗျာ။ခုတော့ဒီလကုန်ရင်တော့တပိတ်သာပြေးလို့ပြောရမယ်။အဲ့ဒါကလေတပတ်ကဒီခါတော့ပြေးတဲ့သဘောကို။နားပြေပါလောက်ရတယ်ဆိုရင်နည်းနည်းဒုတိယကောင်ကသုံးပြေပါလောက်ကျန်တဲ့သူကတပြေပါဘုံဝက်ပေါ့။အဲ့ဒါလေးကိုအယောင်လေးပြပြဒီကျန်တာတော့ကိုနီးကွက်နဲ့လောက်စား။
ဒီကုသမှုကြီးလိုပါလေငါတို့တပိုက်ချာတစ်ထောင်ပေးကွာမင်းတို့ဘယ်နည်းနဲ့ဒီကဲဟိုအကျန်းချင်းငါတို့နားလဲတို့လိုစီပေး9,000ပဲကြော်ပြောင်းနေကွာဆိုရင်ပြီးပြီပဲဗျာဟောဦးကဒါပေမဲ့လို့အဲ့လိုကြရတယ်မဖြစ်ကြအောင်လေကွက်ကြတော့ခင်ဗျာဟိုလူတဲသူတွေကိုပို့လောက်တာကွာဓမြတိုက်စာခိုင်းနေတယ်လူပဲဟိုတဘောဆက်ပြီးပါလာတဲ့ပြစ်တာသုံးပြီပါလောက်ပြပြီးတော့ခင်ဗျာလည်း6ပြီပါလောက်ပြထောက်ဝက်ဒီလောက်ပြန်ရောင်းရမယ်ဟိုအရေးယူမဲ့လူချင်းတွေပေါ့နော်ဒီထဲထဲထားရတယ်။ဒါဘလို့လို့ဒီအရှာပေါ်တော့ဘူးနော်
။ဒါအပြင်စံကြိတ်ခွဲဖို့လျှက်စစ်မရတာလက်ပေးလက်ယူမှုတွေကြောင့်ကုန်စည်နှုန်းကျဖို့ထက်ဈေးကွက်ကမောက်ကမဖြစ်နိုင်တဲ့အခြေအနေကပိုများတဲ့အကြောင်းလုပ်ငန်းရှင်တွေကသုံးသပ်ပါတယ်။2023ခုနှစ်ဩဂတ်လတုန်းကလည်းစားသုံးစီလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေအပါအဝင်ကုန်တယ်တချို့ကိုတတ်မှတ်ထားတဲ့ရည်ညွှန်းတန်ဖိုးနဲ့မရောင်းတဲ့အတွက်စစ်ကောင်စီကဖမ်းဆီးစစ်ဆေးခဲ့ပါတယ်။အဲ့ဒီကလေးကလက်လီဈေးကွက်မှာစားအုပ်စီတပိတ်တာကို ကျက်တောင်းလောက်အထိရှိနေခဲ့တာပါအခုတော့ပြင်ပမှာစောင်းစီတပိတ်တာကိုကျက်တောင်းအထက်ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ
ကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လင်းခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voenews.com ကိုဓာတ်ရိုက်ပေးပို့နိုင်ပါတယ်ရှင်
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဇွန်လ24ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။အရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုအလှည့်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ3နှစ်ကျော်လာတဲ့အချိန်မှာတော့အညာဒေသမှာတိုက်ပွဲပေါင်း 3,000 နီးပါးဖြစ်ပွားခဲ့ပါတယ်။လူဦးရေရဲ့ 20 ရာခိုင်နှုန်းစစ်ဘေးတိမ်းရှောင်နေရပေမဲ့ကြံ့ကြံ့ခံရပ်တည်နေဆဲရှိတာကတော့ရက်ရွာလူစုရဲ့အားကောင်းမှုကိုပြသနေတာပါလို့အညာဒေသစစ်အာဏာရှင်တော်လှန်ရေးမှာအချက်လက်ပံ့ပိုးမှုတွေလှုပ်ဆောင်နေတဲ့မြမမူဝါဒရေးရာအင်စတီကျူကဦးစော်တူးဆိုင်ကပြောပါတယ်။တစ်ဖက်မှာလည်းအညာဟာတိုင်းရင်းဒေသတွေထက်စားလို့ရှိရင်အရင်းမြစ်နဲ့ပံ့ပိုးခံရမှုနည်းပါးနေတဲ့အတွက်အညာတော်လှန်ရေးကိုပို့ပြီးတော့မှအလေးပေးထောက်ပံ့မှုလိုတယ်ဆိုတာကိုလည်းထောက်ပြပါတယ်။ကိုငင်းချမ်းအေးကဆက်သွယ်မေးမြန်းထားပါတယ်။
ဒီတစ်ပတ်ဗီဒီယိုမေးမြန်းခန်းအစီအစဉ်မှာတော့မြန်မာပြည်အလဲပိုင်းနဲ့အထက်ပိုင်းဒေသကလက်နက်ကိုင်တော်လိုင်းရေးအကြောင်းအဓိကဆွေးနွေးဖို့ဖြစ်ပါတယ်ဗျာ။2021ခုနှစ်တကြောပြန်ဆက်နာသိမ်းမှုကိုစတင်တဲ့အင်အားစုတွေကိုစစ်တပ်ကဖြိုခွင်းဓာတ်တွေကိုစတင်ပြီးလက်နက်ကိုင်ခုခံကြတာကစကိုင်းတိုင်းနဲ့ဆက်တယ်လို့တော့ပြောလို့ရမယ်ထင်ပါတယ်။ပတ်တန်းတွေကိုပြန်ကြည့်ရင်2021ဧပြီမှာကလေးဒေသခံတွေပေါ့နော်လက်လုံတနက်တွေဒူမီတနက်တွေပြန်ခုခံကြတာဆိုပြီးတော့တွေ့ရပါတယ်။ဆိုတော့အခုဆက်နာသိမ်းမှုက3နှစ်ကျော်ကြာလာချိန်မှာပေါ့နော်။မြန်မာနိုင်ငံရဲ့ hot lane လို့ခေါ်တဲ့ဒီအလဲပဟုအညာဒေသကလက်နက်ကိုင်ထုတ်ရှားမှုတွေကဘယ်အခြေအနေရောက်နေပြီလဲဒီလိုမကွေးရခိုင်နယ်စပ်စကိုင်းတိုင်းအထက်ပိုင်းချင်းနယ်စပ်ကချင်နယ်စပ်တွေထိပါတယ်ပေါ့နော်လက်နက်ကိုင်ထုတ်ရှားမှုကစစ်နာသိမ်းမှုကိုစန့်ကျင်နေကြတဲ့တော်လိုင်းရေးအတွက်ဘလောက်အရေးပါပါလဲခင်ဗျအ
ဓိကစကိုင်းပေါ်မကွေးနဲ့အညာတခွင်ကိုကြီးလိုက်မယ်ဆိုရင်လွန်ခဲ့တဲ့3နှစ်တွေမှာတိုက်ပွဲပေါင်းဟိုအကြီးအသေးပေါ့ဗျာကျွန်တော်ထင်တယ်အခုပေါင်းလိုက်ရင်9,000-9,000လောက်ရှိမှန်းတယ်လို့ဆိုလိုချင်တာကတိုက်ပွဲရံများဆိုတာပြတင်ရတာဒီ community ပေါ့အောက်ခြေမှာမြေပြင်မှာလှုပ်ရှားနေကြတဲ့ဒီလက်နက်ကိုင်ဖွဲ့တွေရောစစ်ရှောင်ကွန်ရက်တွေမှာကူပေးနေတဲ့ဖွဲ့တွေရောနောက်ကဒီထောက်ပံ့ရေးဖွဲ့တွေကဘလောက်တောင့်နေပေါ့ဗျာ community ကရန် strong ဖြစ်တယ်ပေါ့ဒီအောက်ခြေရမြေပြင်ကဒီအညာမှာရှိတဲ့အစုဖွဲ့တွေကခိုင်မာတယ်ဆိုတာပြတာလာပါပဲဟုတ်ကဲ့ပါဟုတ်
တော်လိုက်အရွေးအတွက်ဆိုရင်ဘလောက်ထိထန်ထားခဲ့လဲဗျ3နှစ်တာကာလဘလောက်ထိထန်ထားခဲ့လဲ
ခူးရင်ခွဲပြောင်းမှာပေါ့နိုင်ငံရေးဒီစီးရေးနဲ့လူမှုရေးပေါ့အဲ့ဒါမျိုးပဲပြောအောင်လဲเนาะစီးရေးဆိုလဲခုနပြောတဲ့အတိုင်းပဲဟိုတကယ်တမ်းကျဂျန်နဲ့တိုင်းသားဒေသတွေနဲ့ဆိုင်ရင်ဟို resource ပေါ့ဗျာဒီအရင်းမြစ်တွေလက်နက်ခိုင်လူလူကြုံရှိတဲ့လူတွေကစားအားနေတယ်ပြောအောင်မှာပေါ့เนาะဟိုဒါပေမဲ့သူတော်တော်ထန်နိုင်ခဲ့တယ်အဲ့ဒီဟာမျိုးပေါ့စီးရေးရာဆိုလဲပြောနိုင်ငံရေးရာဆိုလဲအခုဆိုလဲအသည့်ဖြစ်ဖို့မှုတွေဖြစ်နေပြီပေါ့ဗျာဥပမာဒီ Sky Forum တို့လို့ပြောကြမှာကိုယ်ရေးမှာဖြစ်ထွန်းမှုတွေတွေကသူတို့အရင်တော့မြန်မာပမာပေါ့ဗျာဗုဒ္ဓဘာသာတွေရှိရနေတွေမှာဒီ idea အသစ်တွေပွားလာတာပေါ့အဲ့ဒါပါလဲဆိုတော့ဒီနိုင်ဒီ Sky Forum တို့လို့နိုင်ငံရေးအသည့်ဖြစ်ထွန်းမှုတွေအောက်ကဟိုငါတို့ကပမာတွေဟိုမြေပြင်မှာနေကြပြီမဲ့ဟိုငါတို့လဲငါတို့ကိုငါတို့manage လုပ်မှာပေါ့ဒီစီမံခန့်ခွဲပေါ်ပေါ်နိုင်ငံရေးရာဒီ federal democracy ဖြစ်လာရဆိုတဲ့အမျိုးနိုင်ငံရေးရာကြံ့ကြံ့ခံပြီးတော့ဖြစ်ထွန်းမှုလေးရှိရပေါ့ဗျာဟိုလူမျိုးရေးရာပြောမလားစီရင်ွဲ့နွယ်ပြီးတော့ဒီရွာပေါင်းများစွာလဲဟိုမိရှုခံတာလဲခင်ဗျားတို့ကြားပဲလေနော်ဆိုတော့စကိုင်းမှာဆိုရင်ကို20စကိုင်းလူမျိုးရေးရဲ့20ရာခိုင်နှုန်းကဟိုစစ်ပြေးတွေဖြစ်နေကြပေါ့ဗျာဒီအတိုင်းပဲငါတသမာ8တန်းရှိရတယ်လူအဲ့ထက်တသန်းကျော်ဆိုတော့20ရာခိုင်နှုန်းလောက်ကဖြစ်တယ်ရွာပေါင်းဆိုလဲကျွန်တော်ထင်တာ6000ကျော်လောက်ရွာအိမ်ပေါင်း6000ကျော်လဲမိရှုခံရပြီလေနော်ဆိုတော့အဲ့တော့ခုချိန်ထိတော့ကြမ်းကြမ်းခံနိုင်သေးရပြောအောင်ပါဗောဗျာဆိုတော့ဟုတ်ကဲ့
ဒီကျွန်တော်နိုင်ငံတကာသုတေသနဖွဲ့စည်းတွေကဒီမှတ်တမ်းတွေကိုကျွန်တော်ကြည့်တဲ့အချိန်မှာပေါ့နော်မြန်မာပြည်ကပြိပခတ်တဲ့အကြမ်းဖက်မှုတွေကကမ္ဘာထိတ်ဆုံးလွန်ခဲ့အစ်စ်နေမှာပါတာကိုတွေ့ရတယ်ပေါ့နော်အဲ့ဒီကအကြောင်းပြချက်သူတို့ပေးတဲ့အကြောင်းပြချက်တစ်ခုက fragmentation လို့ခေါ်တယ်ပေါ့နော်ပြိပခတ်မှာပါဝင်ပတ်သက်နေတဲ့အစုအဖွဲ့တွေအကွဲအပြားပြားဖြစ်နေတာကိုလည်းသူတို့ထည့်တွေ့တယ်လို့ပြောပါတယ်ဗျာအခုလေးလာမှုတွေရဆိုရင်ညာဒေသမှာဆိုရင်လက်နက်ကင်လှူရှားမှုနေကြတဲ့အဖွဲ့တွေလည်းယာနဲ့ရှိပြီးတော့ရှိတယ်လို့ပြောကြပါတယ်ဒီအနေထားကဆက်နာသိမ်းမှုစန့်ချေမှာဘလောက်တက်ရောက်လဲဗျာဆိုလိုချင်တာအညာလက်နက်ကင်အဖွဲ့စည်းတွေကြာစုစည်းတဲ့ညီညွတ်တဲ့ဟန်ချက်ညီတဲ့စစ်ရေးလှူရှားမှုရှိတာမျိုးတွေ့ရလားမြတ်
ကျွန်တော်တို့ဒီလွတ်လပ်ရပြီးမရခင်နေရပေါ့ဗျာဒီဘူဂျောင်ဆန်တို့ဒီပင်လုံးနေဖြစ်ခဲ့တာရဲ့ပြည်ကြနောက်ပိုင်းဦးနုလိုအုပ်ချုပ်ခနေရပေါ့ဗျာဒီဖြစ်ခဲ့တဲ့လူပေါင်း190ဖြစ်ခဲ့တဲ့ဟာတွေကဒီဟာမျိုးအခြေအနေမပြေခဲ့တဲ့ဟာမျိုးရှိရဲဆိုလိုချင်တာအခုဟိုတနိုင်ငံလုံးနဲ့ချင်းရှင်းကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကဟိုဒီမိုကရေစီသာခေါ်ကြတယ်ဖေရယ်ဒီမိုကရေစီသာပြောနေကြတယ်ဒီအောက်ခြေတွေမှာဖောင်ဒေးရှင်းဒီမှာတိဆောက်တဲ့အခွင့်အရေးဒိုင်းသားနယ်တွေရောအခုဆိုဒီအညာတခွင့်မအောင်မရခဲ့ကြဘူး။ဒါမှအရင်တော့ကဟိုမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုကိုပြောမယ်ဆိုရင်တမိုင်းခုလက်ရှိတမိုင်းကိုပေါ့ဗျာ။ဟို recent history ကိုပြောမယ်ဆိုရင်အရင်တော့အိန္ဒိယနဲ့ရှင်မဆိုခေါင်းမိုးတို့ဟိုဘယ်လိုပြောမလဲ။ဝရန္တာတို့သိရမလား။ဖျားကန်းတို့ပဲတိဆောက်တဲ့ဟာမျိုးလုပ်နေကြတာ။အခုဟာတော့ဟိုကိုယ်နဲ့ကိုယ်တိဆောင်ရင်းနဲ့မှငါတို့ကနောက်ပိုင်းမှာပြန်စုစည်းရမယ်ဆိုတဲ့ဟာမျိုးပေါ့ဗျာ။ကျွန်တော်အဲ့ဟာမျိုးမြင်ချင်တယ်။ဟိုဟိုနိုင်ငံမှာပြောနေရ fragmentation ပါလေဟိုစုပွဲနေကြပြီဆိုတာလေဟိုဟိုတနေ့ရလေခင်ဗျားတို့ဗီဒီယိုရပဲပြူတာပဲလေအေးအေးကောင်းဆောင်ဝင်ကြည့်လေသူတို့ကခွဲထွက်ဖို့ဆိုတာတဲ့သူကဟိုသူတို့ရဲ့အစဉ်တန်းတစ်ခုပေါ့ဗျာဟိုကိုပါကိုမိမိကိုကိုကံကြမ္မာကိုဖန်နေနိုင်မယ်ကိုနဲ့ကိုအုပ်ချုပ်မယ်ဆိုတော့ဟိုဒါမျိုးလိုချင်ကြတာဟိုဆိုရင်အညာလဲအဲ့ဒီအမျိုးပေါ်လာပဲလေပါသိရတဲ့ပဲအညာလဲဒူးရည်များတယ်လေနော်မြေလဲပြန့်တယ်အဲ့ပြကြဒီဘက်ဒီနေဆက်တလျှောက်မှာဆိုဒီအပေါ်ပိုင်းနဲ့အနေဆက်တလျှောက်ဒီမှာဆိုဟိုလူမျိုးတွေလည်းစုံနေလေနော်ဟိုရှမ်းတွေလည်းရှိရဒီဘက်ဆိုနာဂရှိရအဲကရုကနန်ပြီးရနော်ဒီဘက်ကကူကီတို့ချင်းတို့လည်းရှိရဆိုတော့မြန်မာပြည်ကြီးတွေကမြန်မာပြည်သေးလေးလိုဖြစ်နေအောင်အညာတခွင်အားလဲနေနော်ဟိုနိုင်ငံကပြောနေတဲ့ဟာသူကမသိလို့ပဲပြောတယ်ပြောမှာပေါ့တကယ်ကြအခုဖြစ်ထူးမှုတွေကလူတွေခန်းနေရပြီမခုနပြောခဲ့တဲ့အတိုင်းဟိုမှာလူကြီးရဲ့20ရာခိုင်နှုန်းစကိုင်းမှာဟိုပြေးဆောင်တရားအိမ်မောင်းမြောင်းများဆိုတာဒါပြေးဆက်မှုတွေပဲဗျာနော်ကျွန်တော်မြန်မာလုံငယ်190အတွင်းမှာအာမရခဲ့တဲ့ခွင့်ရေးတွေကိုကိုယ်နဲ့ကိုကိုယ် community ကိုဟိုတရားကြီးကြီးလေးနဲ့တိဆောင်ရင်းနဲ့မှကျွန်တော်တို့ကနောက်တစ်ဆင့်တက်မယ်လို့တော့ကျွန်တော်တို့ဟိုသုံးသပ်မိတာပေါ့ဗျာ
ဒီနေဆက်ဒေတာကတိုင်းရင်းသားဒေတာတွေကိုကြည့်မယ်ဆိုရင်ပေါ့လေကိုယ်နေမြေဒေတာကိုထိန်းချုပ်ထားနိုင်တဲ့အဲနိုင်ငံတကာထွက်ပေါက်တွေပေါ့နော်ဘေးကနေဆက်ထွက်ပေါက်တွေကိုထိန်းချုပ်ထားနိုင်တဲ့နေရာမျိုးတွေကျွန်တော်တွေ့ရပါတယ်ဗျာအဲ့တော့အခုအညာဒေတာဆိုရင်တော့ဒီလိုမျိုးကိုနေရာကိုထိန်းချုပ်ထားနိုင်မှုအခိုင်အမာတိဆောက်ထားနိုင်မှုပေါ့နော်စုစုစည်းနဲ့တိဆောက်ထားနိုင်မှုကဘယ်လိုနေသားရှိလဲမြတ်အဲ့လိုမျိုးစုစည်းထားနိုင်မှုကတော့တော်လိုင်းရွတ်ဘလောက်အရေးပါလဲမြတ
်ဟိုတိုင်းလားဒေတာတွေပဲအရင်ပြန်ကြည့်အောင်ထိန်းချုပ်နိုင်လဲဆိုရတယ်ဟိုထိန်းချုပ်နိုင်လိုက်လဲမှန်တယ်လို့တကယ်တမ်းကြတော့ဟိုလေချောင်းရတော့ဟိုရှမ်းမြောက်ကလွယ်လို့တရုတ်နဲ့ပတ်သက်နေလို့မစိုးရင်ရပဲရှိရတနိုင်ငံလုံးရှမ်းမြောက်ကလွယ်လို့တရုတ်ကြောင့်မစိုးရင်ရပဲလေနော်အဲ့ဒီတော့ဒီအညာပေါ့ဒီကစကိုင်းတစ်ခွင်မှာလည်းအဲ့ဒီတိုင်းလည်းပြောလို့ရတာပေါ့ဗျာဟိုထိန်းချုပ်တာတွေရှိတယ်ဟိုတချို့ရလည်းဟိုလေရင်နဲ့လာပြီးတော့ဟိုတောင်းကျမ်းတော့လည်းရှိရပေါ့ဗျာနော်နော်စစ်တပ်ကနေပြီးတော့ဘယ်လိုပြောမလဲကိုကတိုက်အင်အားတော့ဒီအညာမှာတိုက်အင်အားတွေကတိုင်းသားနေတဲ့ဆိုင်စုစည်းမှုမရှိဘူးအဲ့ဒါတော့သိကြတယ်ဆိုတော့ NUG လက်ခမသိရတိုင်းနေမီစုမှုဖို့ကြိုးစားနေတာရှိတယ်အဓိကစိန်ခေါ်မှုပြောမလားဒီအခက်ခဲတွေကဘာလဲဆိုတော့ဒီမြေပြန်လဲပြန်လဲပြောကြပါလေအရင်မြစ်တည်းရဲ့တည်တည်ချာချာဟိုထီထီရောက်ရောက်ဟိုအသုံးချနိုင်ဘူးအားနည်းစီရပြောမှာပေါ့နော်အဲဆိုလိုချင်တာပြန်ကွဲနေတယ်အဲ့ဒီပြန်လာလဲတကယ်ကြတော့ဟိုဒါလို့ရဖို့ခက်နိုင်တယ်ဘာလို့လဲဆိုခင်ဗျားသိရတိုင်းပဲဒီမြန်မာပြည်မှာအဲဒီဆန္ဒပြမှုတွေပြောမှာပေါ့ဗျာအာဏာသိမ်းလိုက်တိုင်းဒါမှမဟုတ်လေတခုခုဟိုတောင်းဆိုလိုက်တိုင်းအဲဒီဒီပါလေအရင်တော့ဆိုရန်ကုန်တို့လိုမြို့ကြီးပြားကြီးတွေလောက်ပဲဖြစ်တာ။အခုကတနိုင်ငံလုံးဖြစ်တာ။ခုနကလည်းပြန်ပြောတဲ့အတိုင်းတိုက်တာလေဒီစကိုင်းဆားခဲ့တဲ့ရရလက်နဲ့ဆွဲတိုက်နိုင်ကြတော့ဒီကောင်ကဒီ central light ပြောမလားရန်ကို community အောက်ခြေရစားတဲ့ဒီတော်လန်ရေးလေအဲလိုအောက်ခြေရနေရာကမှာဖြစ်နေတဲ့တော်လန်ရေးကိုဟိုဒီဥမာ NUG ဒါမှမဟုတ်လေဂျန်နဲ့တစ်ဖွဲ့ဝဲတစ်ခုကတေချာလေးစုစည်းလုပ်မယ်ဆိုရင်ဟိုပါဇက်နဲ့လဲစုစည်းစည်းပြောရင်းနဲ့နောက်ကနေလဲ resource mobilization ပေါ့ဗျာဒီအရင်မြစ်တွေလဲထည့်ရတာဟုတ်ဆိုတော့နောက်ကနေလဲအရင်မြစ်ဆိုငွေပါမယ်ဗျာဟိုလက်နဲ့ပစ္စည်းအကုန်ပေါ့ဗျာဆိုအဲ့တော့အဲ့ဒီဟာမျိုးမထည့်နိုင်ရင်တော့ကျွန်တော်ဆိုလိုတာဒါမျိုးပြန်ကျဲနေမှာပဲအဲ့ဒီပြန်ကျဲမှုကလဲကျွန်တော်ကတော့ခုနအရင်ပထမမိကုန်းကိုမေးတဲ့အချိန်မှာပြောခဲ့တဲ့အတိုင်းနဲ့ဒီဒီကိုအောက်ချိန်မှာရှိတဲ့ community ကစုဖွဲ့တွေကတယောက်နဲ့တယောက်အတူတူဟောငါတို့ကတခုပူပေါင်းလုပ်ရင်းနဲ့မှတခုရမယ်ပေါ့သူတို့လိုချင်တဲ့ဟာဆိုတော့ဟိုအတွေ့အကြုံကိုကျွန်တော်ကဟိုယူတဲ့အချိန်လားလို့အဲ့ဒါမျိုးပဲသုံးသပ်ပါတယ်ဟုတ
်ဒါကတော့မြမမူဝါဒရေးရာအင်စတီကျူကဦးစောတူဆိုင်ကိုကိုငင်းချမ်းအေးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍတင်ဆက်ချင်ပါတယ်မြန်မာနိုင်ငံတွင်းလျှက်စစ်ယင်တင်သွင်းမှုမှာအခွန်ကင်းလွတ်ခွင့်ရထားတဲ့တရုတ်ကားထုတ်လုပ်ရေးလုပ်ငန်းတွေကဈေးကွက်ဝေစုအများစုရထားပါဗျ။ ဖျက်စစ်ကားတွေအားသွင်းနိုင်မှုအားသွင်းစတေရှင်တွေနဲ့ပါနေသေးပေမဲ့ဈေးကွက်ကတော့ကြီးထွားလာနေတယ်လို့ပြည်တွင်းကားလုပ်ငန်းအတိုင်းဝိုင်းကပြောပါတယ်။စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြပေးထားပါတယ်။
မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်ကားဈေးကွက်မှာအစည်းအဝေး 9,000 လောက်နဲ့လက်ပတ်နေတယ်လို့ EVNet မြန်မာရဲ့အယောင်မန်နေဂျာကိုထက်အောင်ရှိုင်းက VOA ကိုပြောပါတယ်။
အစည်းအဝေးအပြင်တော့မှာဒီ 4,000 နဲ့ 5,000 ကျားမှာလက်ရှိဈေးကွက်မှာလက်ပတ်နေတာပါ
။ပြီးခဲ့တဲ့ဇန်နဝါရီလကုန်အထိကုန်လန်ပို့ဆောင်ရေးမှာရင်းမှတ်ပုံနေတဲ့လျှက်စစ်ကား EV အစည်းအဝေး 2,218 စီးရှိကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းမှာနိုင်ငံပိုင်သတင်းကဖော်ပြပါတယ်။အများစုကတော့တရုတ်ကတင်သွင်းတာဖြစ်ပါတယ်။2023ခုနှစ်ဇန်နဝါရီလကနေ2024ခုနှစ်ဇန်နဝါရီလအထိရင်းမှတ်ပုံတင်ထားတဲ့လျှက်စစ်ယာဉ်မျိုးစုံအစီးရေ 9,308 စီးရှိကြောင်းကုန်လန်းပို့ဆောင်ရေးဦးစီးဌာနထုတ်ပြန်ချက်ကိုကိုးကားပြီးနိုင်ငံပိုင်သတင်းကဖော်ပြပါတယ်။ EV Lucy က2,218 စီး EV Light Truck 70စီး EV Cycle 2,836 စီး EV 3ဘီ244စီးကိုကုန်လန်းပို့ဆောင်ရေးဦးစီးဌာနမှရင်းမှတ်ပုံတင်ထားတယ်လို့ဖော်ပြတာပါမြန်မာနိုင်ငံမှာ EV ယင်တင်သွင်းရောက်ချခွင့်ပြုထားတဲ့ကုမ္ပဏီ80ခုရှိပြီး EV ယင်တွေကိုအခွန်ကင်းလွတ်ခွင့်ပေးထားကြောင်းလည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်လက်ရှိမှာတော့ဓာတ်ဆီဒီဇယ်သုံးကားဟောင်းတွေရောင်းပြီးချက်သိန်း1000အောက် EV လျှက်စစ်ကားတွေဝယ်သုံးလာသူတွေရှိလာတယ်လို့ EV အယောင်သမားကိုနိုင်ကလည်း VOA ကိုပြောပါတယ်
တချို့ကဟိုမိသားစုကလေးကြောင်းဂျုံမယ်ဈေးသွားမယ်ပြီးရင်တစ်နေ့ကိုကီလိုမီတာ80 100ဒီဒီအတုံးပြုဖို့အရင်နည်းတယ်ပေါ့နော်အရင်နည်းတော့ကြတော့သူတို့ကတော့စီးပြီးကားလေးတွေဝယ်ကားအသေးလေးတွေဝယ်တယ်ပေါ့နော်ဒီလိုအဖြစ်လဲသူကစိတ်အများကြီးမတုံ့ရဘူးထောင်အောက်လေးတွေပဲပြီးရင်ဒီ900-800အော်လေးတွေ300လောက်ကြတော့သူကစီကားလေးကိုရောင်းပြီးတော့မှ EV ကိုချိန်ကြတယ
်။ချက်သိန်း1000ဂျော်ဒန်ဈေးကန်အဆင့် EV ကားတွေဝယ်ယူသုံးဆက်သူတချို့လည်းရှိတယ်လို့သူကပြောပါတယ်။ EV ကားဈေးကွက်ကကြီးထွားလာနေတယ်လို့လည်းသူတို့ကရှုမြင်ကြပါတယ်။ EV ကားတွေအတွက်အဓိကအခက်အခဲတစ်ခုကတော့အားသွင်းတဲ့ charging stations တွေမလုံလောက်သေးတဲ့အချက်ဖြစ်ပါတယ်။အများစုကတော့အိမ်သုံးအတွက်အိမ်မှာအသွင်းဖို့တက်ဆင်ကြပေမဲ့ပါဝါမီတာရှိဖို့လိုတယ်လို့ EV နဲ့မြန်မာရဲ့အယောင်မန်နေဂျာကိုထက်အောင်ဆိုင်ကပြောပါတယ
်မျိုးရဲမှာဒီမျိုးပေါ်မှာဒီရဲဟိုပုံနာတွေကတော့သူအိမ်မှာခြားခြားတက်ကြတာများတယ်အကြီးကတော့အိမ်မှာခြားခြားတက်မယ်ဆိုလို့ရှိရင်ကဟိုရေအိမ်သုံးမီတာနဲ့အသုံးလို့မရဘူးဟိုအနည်းဆုံးတော့ပါဝါမီတာရှိတာအဲ့တော့ပါဝါမီတာရှိသီးသားအိမ်ကတော့အိမ်မှာပဲခြားခြားတက်ပြီးတော့သူဟုတ်ဒီကြရပါတော့အဲ့ဒါတော့အသင်ကြီးရဲ့ခင်ဗျာအသီးသွားရဆိုလို့ရှိရင်တော့ကျွန်တော်ဟိုတယ်တို့ဒီမြန်လမ်းမှာရှိတဲ့ခြောက်ရွံ့ရှင်တို့အဲ့လိုမျိုးနေရာတွေဆိုပြီးခုပြီးတော့ပြီးသွားကြတာဟောပါတယ
်ရန်ကုန်မှာတော့လျှက်စစ်ကားတွေ24နာရီအသွင်းနိုင်တဲ့စတေရှင်တစ်ခုရှိပြီးရန်ကုန်မန္တလေးတောင်ကြီးတို့လိုမြို့ကြီးတွေကိုလျှက်စစ်ကားတွေနဲ့ခီးသွားဖို့လွယ်ပေမဲ့အဲ့ဒီကနေနေတွေကိုဆင်းမဲ့သွားမယ်ဆိုရင်တော့အသွင်းရေးအတွက်အခက်အခဲရှိတယ်လို့ EV ကအယောင်သမားကိုနိုင်ကလည်းပြောပါတယ
်ဒီတချို့ဒီဒီ charging station တွေက24နာရီနီးရတဲ့နေရာရှိတယ်ဖြိုး station တွေကြတော့ဟို24နာရီနီးရတဲ့ဆက်ရှိတယ်24နာရီနီးရတဲ့ charging station တွေဆိုရင်တော့ဟိုကိုယ်နဲ့အနီးကဆုံးရှိတယ်ဆိုရင်တော့အဲ့တော့တုံးပြီလို့အဆင်ပြေတယ်24နာရီနီးရတဲ့နေရာတွေကဘယ်နေရာတွေလဲဆိုတော့ကျွန်တော်တို့တခင်များပန်းချင်ရှိတယ်ပြီးတော့နောက်ပြီးတော့လေရင်ခွင်းအကြီးဆိုင်ရာလေရင်ခွင်းတွေက charging station အဲ့နှစ်ခုကတော့24နာရီကြီးရပါတယ်ခင်ဗျာ
ရန်ကုန်မှာလျှက်စစ်ကား EV တစ်စီးမိလောင်မှုလူမှုကွန်ရက်မီဒီယာမှာပြန့်နှံ့ခဲ့ပြီးတဲ့နောက် EV ကားတွေရဲ့ဘေးကင်းလုံခြုံရေးဟာလည်းစိုးရိမ်စရာဖြစ်လာပါတယ် EV နဲ့မြန်မာရဲ့အယောင်မန်နေဂျာကိုထက်အောင်ဆိုင်ကတော့ EV ကားတွေအားသွင်းတဲ့စနစ်တက်စင်တဲ့နေရာမှာဘေးကင်းလုံခြုံရေးကိုအလေးထားဖို့လိုအပ်တယ်လို့ထောက်ပြပါတယ်
ကားတွေကနေပြီးတော့ဟိုစားလောင်တာမျိုးမဟုတ်ပဲねတော်တော်များများတော့ဒီဟောပေါ့ electrical installation မှာ error တက်ပြီးလောင်တာများပါတယ်ဟိုမှာ charger ရှိမယ် charger လည်း fault ဖြစ်တာနေပါတယ်ဒီ charger ကိုအဲ့ဒီစပိုင်းဆိုင်ရာအဲ့လိုမျိုး installation လုပ်တဲ့အခါသင်တဲ့အခါကျလို့ရှင်သူ့ဟိုသတ်မှတ်ထားတဲ့guideline အတိုင်းပုံမဟုတ်လို့ရှင်ဒီသုံးထားတဲ့ material တွေကပြန်နဲ့မပြည့်တာလို့ပါလို့ဆိုလို့ရှင်ညာကျတော့အဲ့ဒီကနေပြီးတော့ fault ဖြစ်ပြီး ုလက်ရှိမြန်မာနိုင်ငံထဲမှာတော့ဒီဥပဒေအစနေပြီးတော့ကားကြောင့်မိတော်မဲ့ဆိုတော့လက်ရှိပြည်တော်ကျွန်တော်တို့မတွေ့သေးပါဘူးခင်ဗျာ visa port တို့မဟုတ်ဒီ installation port ကြောင့်ဒီ charger installation wire တွေအနေပြီးတော့တောင်းပြီးတော့ပေါ့နော်မိကူတာပါညာတော့ကိုယ်ကျွန်တော်တွေ့ပြီးပါတယ်
EV အယောင်သမားကိုနိုင်ကတော့ရန်ကုန်က EV ကမီးလောင်မှုနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်ရှင
် EV ကမီးလောင်နေဆိုတာကမြန်မာနိုင်ငံမှာတော့ရှိတယ်ဒါပေမဲ့ EV ကကြောင့်မီးလောင်တာမဟုတ်ဘူး EV ရဲ့ဘက်ထရီကြောင့်မီးလောင်တာမဟုတ်ဘူး user ရဲ့user ရဲ့အသုံးပြုမှုပြီးတော့နောက်တစ်ခုက user ဖို့ပေါ့ဗျာကျွန်တော်တို့ဒီတူလောင်သွားတဲ့ကားကကျွန်တော်လေ့လာလိုက်တော့ဒီကတူကန်ကနေထုတ်တဲ့ကားကိုသူက user ပြီးတော့250ဘာလို့ CC နဲ့ညစ်ပါလဲဟာကိုသူက660 hydraulic engine တော့တက်လိုက်တယ်သူရဲ့သူပြပြမောမလိုက်တဲ့ဒီ wire ring မှာနေပြီးတော့ကျွန်တော်တို့လောင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်တယ
်မတင်ဒီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဆက်ပြီးတော့လူမှုရှုခင်းအစီအစဉ်တင်ဆက်ပေးကြပါတယ်လူမှုကွန်ရက်ကြောင့်စိတ်ကျန်းမာရေးတွေထိခိုက်တာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပြေလျော့အောင်လို့ဘယ်လိုမျိုးလုပ်နိုင်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်ကစိတ်ကျန်းမာရေးအထူးကူဆရာဝန်ဒေါက်တာနီလာသွင်းနဲ့မဆုမြတ်မွန်မေးမြန်းထားတဲ့လူမှုရှုခင်းအစီအစဉ်ကိုထပ်ဆင့်ပြီးတော့ထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာမေလဟာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့နားလည်သဘောပေါက်အောင်လို့အသိပညာပေးရလာဖြစ်ပါတယ်။စိတ်ကျန်းမာရေးဟာဘလောက်အရေးကြီးတယ်ဆိုတာကိုဒီအမေရိကန်နိုင်ငံတဝန်းလုံးမှာရှိတဲ့တက်ကြွတဲ့ပညာရှင်တွေကဆွေးနွေးပွဲတွေလုပ်ပြီးတော့ပြောပြရှင်းပြနေကြပါတယ်။ဒါကြောင့်စိတ်ကျန်းမာရေးနဲ့ပတ်သက်လို့ဘာကြောင့်ဂရုစိုက်တဲ့နေဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုင်မော်နက်ဒီစ်ဆေးရုံရဲ့ဒီဆေးရောဂါကူဌာနမှာခလီးငယ်နဲ့ဆယ်ကျော်သက်စိတ်ကျန်းမာရေးဆိုင်ရာအထူးကူတာပေးနေတဲ့ဒေါက်တာနီလာသွေးကိုမေးကြည့်ဖြစ်ပါတယ်
။အမှန်တော့ကျန်းမာရေးဆိုတာကဒီစိတ်ကျန်းမာရေးနဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးနှစ်ခုကတွဲပါသွားတာပေါ့နော်။လူတယောက်ရဲ့ကျန်းမာရေးအကြောင်းပြောမယ်ဆိုလို့ရှိရင်အဲ့တော့တခါတလေမှကျမတို့တွေကရုပ်ပိုင်းဆိုင်ရာကျန်းမာရေးပူပြီးတော့ပေါ့နော်ဟိုပြောပြကြတယ်အဲတွေးစီလို့စီချိုရှိတယ်တွေးလို့ရှိတယ်နှလုံးရောဂါရှိတယ်အစာရှိသဖြင့်ပေါ့နော်အဲအဲ့ခါမှာစိတ်ကျန်းမာရေးကလည်းတက်နေတတ်တာပေါ့နော်ဒါပေမဲ့လို့စိတ်ကျန်းမာရေးဆိုတာလေရုပ်ကျန်းမာရေးလိုပဲအရေးကြီးတယ်ဘာကြောင့်လဲဆိုတော့အဲကျမတို့စိတ်ကျန်းမာရေးကြောင့်မို့လို့လေရုပ်ကျန်းမာရေးကိုထိခိုက်နိုင်တယ်ရုပ်ကျန်းမာရေးကြောင့်မို့လို့လေစိတ်ကျန်းမာရေးကိုထိခိုက်နိုင်တယ်ဆိုတော့အဲဒီနှစ်ခုကိုကျမတို့ကတစ်ခုအနေနဲ့တွဲမြင်ပြီးတော့အလေးနဲ့ထားပြီးတော့စဉ်းစားရမှာပေါ့နော်
အဲ့တော့ဒီစိတ်ကျန်းမာရေးလို့ပြောရဲဆိုရင်ဘာတွေကိုစိတ်ကျန်းမာရေးလို့သတ်မှတ်တယ်ဆိုတာလည်းရှင်းပြပေးပါလားရှင
်ဆိုတော့စိတ်ကျန်းမာရေးဆိုတော့ကျမတို့ကအခြေခံအားဖြင့်ကတော့အဲကျမတို့စိတ်ခံစားမှုတွေရှိတာပေါ့နော်စိတ်ခံစားမှုတွေရှိမယ်နောက်ကျမတို့ရဲ့အတွေးအခေါ်တွေရှိမယ်အဲနောက်ကျမတို့ပြုတ်မှုတွေအပြုတ်မှုတွေရှိမယ်ပေါ့နော်အဓိကတော့ကျမတို့ဟိုအင်္ဂလိပ်လို့ပြောမယ်ဆိုရင် thoughts ရယ် feelings ရယ် behaviors ရယ်ပေါ့နော်ဆိုတော့ဒါတွေအကုန်လုံးပေါင်းစုံပြီးတော့ကျမတို့ရဲ့အဲ့နေစဉ်ပေါ့နော်ပြုမှုဆက်ဆံတဲ့ relationship ပေါ့နော်ဒီတယောက်နဲ့တယောက်ဆက်ဆံတဲ့အရာတွေနောက်မိမိကိုယ်ကိုမိမိသဘောထားတဲ့အဲသဘောထားတွေနောက်ကျမတို့ရဲ့အပြုမှုတွေအပြုမှုတွေပေါ့နော
်နောက်ဒီဟိုစိတ်တမ်းပိုင်းနဲ့ပတ်သက်လို့မေးချင်တဲ့အဓိကတစ်ချက်ကပေါ့နော်ဒီ online ပေါ်ကနေကြတဲ့ဟိုစိတ်ပိုင်းဆိုင်ရာဟိုထိခိုက်တက်ရောက်မှုတွေပေါ့ဘာလို့လဲဆိုတော့ဒီ American ပြည်ထောင်စုမှာနေကြတဲ့မြန်မာတွေအပါအဝင်ဒီနိုင်ငံစုံမှာရောက်နေကြတဲ့မြန်မာတော်တော်များများပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ online ပေါ်မှာမြင်နေကြားနေတွေ့နေရတာတွေကြောင့်မို့လို့ဒီကိုယ့်ရဲ့စိတ်ကိုဟိုထိခိုက်တာတွေဖြစ်ကြရပါတယ်ဆိုတော့အဲ့လိုမျိုးထိခိုက်တယ်ဆိုတော့တချို့ကလည်းကိုယ်တိုင်ဟိုသတိမထားမိတာမျိုးတွေရှိနိုင်တယ်ပေါ့ဆိုတော့အဲ့ဒါကိုဘယ်လိုမျိုးကိုယ်တိုင် sensitive တင်တယ်လဲဖြည့်ရှင်းတင်ပါလဲရှင
်ဘယ်လိုသိတင်တယ်လဲဆိုတော့ကျွန်တော်ကဟိုကွာနေစဉ်ထလာပြီးတော့နေစဉ်မှာဒီ social media ကိုတအားကြီး rely ဖြစ်နေဟိုကျမတို့ကိုယ်တိုင်လည်းဒါမြန်မာပြည်အကြောင်းသိချင်ရဲ့ဒီ social media အနေပဲကိုကကြည့်ရတယ်လို့သိရတယ်လို့ဖြစ်လာဆိုတော့ကြတော့ဟိုဒါကတော့နည်းနည်းတော့ဟိုကိုယ့်ဘက်ကဘယ်လောက်တိအောင် limit လုပ်မလဲဆိုတဲ့အပေါ်မှာလည်းကိုကလူတည်သေးတာပေါ့နော်ဒီခံစားချက်တွေကဟိုအလေအလတ်မှာဘယ်လောက် moderate လုပ်မလဲဆိုတာနဲ့အဆုံးစွန်မရောက်သွားအောင်ကိုတွေကဘယ်လိုလုပ်မလဲဆိုတာပေါ့နော်ဒါတွေကဟိုတဦးတယောက်ချင်းစီကလည်းဟိုကိုကကိုကျင့်သုံးလို့ရတယ်လို့ဒီကိုရဲ့ community ထဲမှာပေါ့နော်တခါတချို့သောခံစားချက်တွေကဒါ collective ဟိုပေါ့ဟို feelings တွေပေါ့နော်ဟိုဒီတူရကျမတို့ဒီ identify လုပ်လို့ရတယ် relate လုပ်လို့ရတယ် community မှာဆိုတော့ဒါကျမ ကျွန်တော်တို့ကမကြမ်းကြစကားတွေပြောရမှာပေါ့နော်ဟိုဒီကိုယ့်ရဲ့ခံစားချက်တွေကိုလည်းပြောခြင်းနေပြောနိုင်နေဆိုရင်ဖွင့်ပြောတာမျိုးပေါ့နော်အဲ့ရနေတစ်ဆင့်ပုံသွားပြီးဆိုရင်တော့လေကိုယ့်ရဲ့နေစဉ်သွားလာလှုပ်ရှားနေတဲ့အရှင်သာမှုကိုလာပြီးတော့ထိခိုက်လာတယ်ပေါ့နော်ဟိုဒေးလီရူတင်းစတီကိုလာပြီးထိခိုက်လာတယ်ဆိုတော့ဒါကကိုယ့်ကိုပြန်သုံးသပ်ရမှာပေါ့ငါသွားနေတာဟယ်သီဖြစ်သလား ပြန်ပြီးတော့ moderate ဖြစ်အောင်ပြန်လုပ်ယူအောင်ပေါ့နော
်ဒါနဲ့တစ်ဆက်ထည့်ပြောချင်တာတော့ဒီမြန်မာလူမှုအတိုင်းဝိုင်းနဲ့မှာကဒီစိတ်ချမ်းသာရေးနဲ့ပတ်သက်လို့ဒီပုံပွင့်လင်းလင်းပြောကြဆွေးနွေးကြတာမျိုးကတိတ်ပြီးတော့လုံးလေးမရှိကြအောင်လေဆိုတော့ဒီစိတ်ပိုင်းဆိုင်ရာထိခိုက်တယ်လို့ပြောလိုက်ရင်ကိုယ်ကတော့ဟိုအယူလို့တတ်မှတ်ကြတော့မှာပဲဆိုတာမျိုးအမြင်နေလဲရှိတတ်တယ်ဆိုတော့အဲ့လိုမျိုးစိုးရိမ်နေတဲ့သူမျိုးကိုရောဆရာမအညီနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
ဆိုတော့အခုနောက်ပိုင်းမှာကျွန်မတွေ့လာရတာပေါ့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီအထူးသဖြင့်လူငယ်ပိုင်းနေပေါ့နော်လူငယ်ပိုင်းနေမှာအာဒီ mental illness နဲ့ပတ်သက်ပြီးတော့သူလက်ခံလာကြတယ် depression ဆိုတာ common ဖြစ်တယ် depression ဆိုတကယ်တမ်းကျတော့ကျမတို့အရင် common ဖြစ်တယ်ဘယ်လောက်ထိ common ဖြစ်လဲဆိုရင်လူဟို9ယောက်မှာ1ယောက်လောက်ရှိနိုင်တယ်ဆိုလိုတာဟိုစဉ်းစားကြည့်လိုက်လေ adults 9ယောက်စုစုစုစုရှိပြီဆိုတော့အဲ့9ယောက်ထဲမှာ1ယောက်က possibly depressed လीဆိုတော့အရင်ပေါ်တယ်အရင်ပေါ်ဆိုတော့ဟို depression ကဘယ်လောက်ပေါ်သလဲဆိုလို့ရှိရင်ဒီစီချိုယောဂရှိတဲ့သူလူလက်ပိုင်းမှာစီချိုယောဂရှိတဲ့သူထဲတော့ပို့ပြီးတော့ပေါ်နိုင်ဆိုလို့ဒါဆိုတော့ကျတော့ဒါဒါတွေကိုကျမတို့ကအဲဒီလူတွေပေါ့နော်ကျမတို့မြန်မာအတိုင်းဝိုင်းလူမှုပတ်ဝန်းကျင်မှာဒါဒါကိုလက်ခံဖို့ပေါ့နော်ဟိုစိတ်တက်ကြတယ်ဆိုတာဒီ weak ဖြစ်တာမဟုတ်ဘူးဟို depress ဖြစ်တာကိုတစ်ခါလေကြလို့ရှိရင်စိတ်တက်ကြတာဒီအစိတ်တက်ခံအားခွန်အားနည်းလို့ဖြစ်တာဒီလိုလည်းမဟုတ်ဘူးဟို depression လူတစ်ယောက်က depression ဖြစ်ကျမတို့ depression က common ဖြစ်လို့ depression နေနဲ့ပြောတာပေါ့เนาะတခြားစိတ်ပူပန်တဲ့ anxiety လို့ပါလို့ဆိုတာလေအတူတူပါပဲဟိုယောဂတစ်ခုဖြစ်လာစေတဲ့အကြောင်းနဲ့မှာကအကြောင်းအများကြီးပါတယ်ဟိုမိသားစုဒီ genetic အခုနောက်ပိုင်းဆိုကျမတို့ genetically ဒါကဟို predispose ဖြစ်တယ်ပေါ့เนาะဟိုမျိုးမျိုးမှာဒီမိဘမှာရှိတယ်ဆိုသားသမီးမှာရှိနိုင်တဲ့သဘောရှိဆိုတော့ဒါတွေကလည်းညာလိုက်နောက်တစ်ခါဒီ social factors ဒီပေါ့เนาะဒီ socially လူမှုဝန်းကျင်မှာဖြစ်နေတယ်ကျမတို့အခုဆိုရင်ကျမတို့အကုန်လုံးခံစားနေရတာမြန်မာပြည်မှာဖြစ်နေတဲ့အဲဟိုလောလောဆယ်ဆိုမုံတိုင်းပေါ့เนาะဒီဟိုမုခါမုံတိုင်းကဖြစ်နေရဆိုတော့ဟိုရခိုင်မှာရှိမြန်မာတလေးမှာရှိမြန်စကိုင်းမှာရှိမြန်ရောက်ဆိုတော့အကုန်လုံးတည်းကျမတို့ပူပန်ကြတယ်ဟိုမကြသေးခင်ကဆိုရင်ဟိုပစီကြီးမှာဖြစ်သွားတဲ့ဟာမျိုးအဖြစ်ရမျိုးပေါ့เนาะဒီလိုဖြစ်အစိုးရကျမတို့ကုန်ကြနေရဆိုတော့ဒါတွေကကျမတို့ရဲ့ခံစားချက်တွေကိုအများကြီးပဲဟိုတွန်းပို့မှာပေါ့เนาะခံစားချက်တွေပြင်းထန်တဲ့ခံစားချက်တွေဖြစ်အောင်တွန်းပို့မှာဆိုတော့ကြတော့ဒီဟာတွေအကုန်လုံးကိုကျမတို့ခြုံပြောရမယ်ဆိုရင် depression ဖြစ်တာဒီဟိုဟိုအရောမဟုတ်ဘူးပေါ့နော်ဟိုအချက်စရာတခုမဟုတ်ဘူးဟိုကိုတယောက်တည်းကြီးတင်းပြီးတော့ခံစားရမယ့်အရာလည်းမဟုတ်ဘူးဒါကျမတို့ကဟိုဘာလို့လို့ဆိုတော့ depression လို့ anxiety လို့ဒီလိုမျိုးစိတ်ယောဂပေါ့နော် mental illness တွေကကုလို့ရတယ်ဆေးတွေလည်းရှိတယ် therapy တွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးကုသမှုပေးနိုင်တဲ့ service တွေကိုကျမတို့ကရအောင်ပို့နိုင်တယ်ဆိုလို့ရှိရင်အဲရအောင်သွားနိုင်တယ်ဆိုလို့ရှိရင်ဒါပြန်ကောင်းလာတယ်ပြန်ကောင်းလာတဲ့ယောဂာတွေလည်းမပါတယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမိုင်မော်နတီးစ်ဆေးရုံမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့အထူးကုသပေးနေတဲ့ဒေါက်တာနီလာသွယ်ပါရှင်။စိတ်ကျန်းမာရေးဟာကိုယ့်ရဲ့ကျန်းမာရေးကိုလည်းထိခိုက်နိုင်တာမို့လူတိုင်းစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွင့်ပွင့်လင်းလင်းတိုင်းမြင်ဆွေးနွေးပြီးတော့ကုသမှုယူသင့်တယ်လို့လည်းသူကအကြံပြုပါတယ်ရှင်။အားလုံးကိုရောစိတ်ပါကျန်းမာနိုင်ကြပါစေ။ကျမဆုမြတ်ပါပါရှင်။
မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ကမ္ဘာဒုက္ခသည်များနေ့အတွက်အထူးတင်ဆက်ထားတဲ့ VOE ရဲ့ပုံပြရုပ်သံကိုတင်ဆက်ပေးကြပါမယ်။ Asylum Seeker ခေလုံကွင်းတောင်းခံသူ IDP ပြည်တွင်းမှာအိုးအိမ်ဆွန့်ခွာပြေးရသူ Refugee ဒုက္ခသည်ဒီလိုမျိုးဒုက္ခသည်ဆိုင်ရာခေါ်ဝေါ်အတုံးလုံးတွေကဘယ်လိုမျိုးကွာခြားပါသလဲ။ကိုဝင်းခံမောင်းပြောပြပေးပါမယ်။
ကမ္ဘာပေါ်ကဒုက္ခသည်တွေအရေးလူမှုအသိပညာမြင့်တင်ရေးအတွက်နှစ်စဉ်ဇွန်လ20ရက်နေ့ကိုဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားပါတယ်။ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသဘောတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2001ခုနှစ်မှာစတင်အထိမ်းအမှတ်ပြုလုပ်တာဖြစ်ပါတယ်ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်တယ်လဲခိုလုံငွေရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခိုလုံငွေပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရေးဆွဲခဲ့ကြပါတယ်ကမ္ဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်ဆုံးခွာနေရပြောင်းနေရတာပါလူ68ဦးမှာတဦးကခိုလုံငွေတောင်းခံသူ ပြည်တွင်းမှာအိုးအိမ်စွန့်ခွာပေးရသူ ITB ဒါမှမဟုတ်ဒုက္ခသည်ဖြစ်ကြရပါတယ် Refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံနိုင်ငံရေးအမြင်ဒါမှမဟုတ်ကျင်လည်ရာလူမှုအဖွဲ့အစည်းကြောင့်နှိမ့်ကွပ်ခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ်2019ခုနှစ်ကုန်တီးဆိုရင်လူပေါင်း86သန်းခွဲဟာသူတို့နိုင်ငံပြည်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ် Asylum Seeker ခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ပြည်ခိုလုံခွင့်လျှောက်ထားပေမဲ့မစီစေးရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်2019ခုနှစ်ကုန်မှာဆိုရင်ဒီလိုအပြေဆောင်နေသူ 4.2 တန်းလောက်ရှိပါတယ် ITP အိုးအိမ်စွန့်ခွာပြေးရသူ ITP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့အိုးအိမ်စွန့်ခွာထွက်ပြေးနေရသူဖြစ်ပါတယ်လက်နက်ကင်ပြိပခအကြမ်းဖက်မှုလူခွင့်ရေးချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောင့်တောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့အဆောင်ရှောင်အောက်မှာပဲရှိနေသေးပါ2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ် Migrant ရွှေ့ပြောင်းအခြေချသူရွှေ့ပြောင်းအခြေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေ့ပြောင်းနေထိုင်သူမှန်သမျှကိုပြောတာပါအန္တရာယ်ကြောင့်အသက်ဘေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်ရွှေ့ပြောင်းတာကလည်းတရားဝင်နီးတရားဝင်နီးလမ်းနေနဲ့ခဏအတွက်အပြီးပြောင်းရွှေ့နေထိုင်တာဒါတွေအကုန်ဖြစ်နိုင်ပါတယ်2020ခုနှစ်မှာရွှေ့ပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်ဒုက္ခသည်ခိုလုံခွင့်လျှောက်ထားသူပြည်တွင်းနေရစွန့်ခွာပြေးရတဲ့ IDP နဲ့ရွှေ့ပြောင်းအခြေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝကွဲပြားပါတယ်ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့ခွင့်ရတချို့ရွှေ့ပြောင်းအခြေချသူတွေမရနိုင်ပါဘူးဒုက္ခတွေကိုနိုင်ငံကပြန်ပို့လို့အတန်းအနယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူး။သူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းနဲ့ပေါင်းဆက်ရောက်ရှိအောင်လုပ်ပေးရမှာပါ။တစ်ဖက်မှာတော့ရွှေပြောင်းခြေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလုပ်ဆောင်ရပါမယ်။သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ်။
ဒါကတော့ဒုက္ခသည်တွေပေါ်မှာခေါ်ဝေါ်မှုအမျိုးမျိုးကြောင်းကမ္ဘာဒုက္ခသည်များနေအတွက် VOA ရဲ့ပုံပြရုပ်သံကိုဝင်းခံမောင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာအစည်းအဝေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်ကတလဲတင်ပြပေးပါမယ်။
အမေရိကန်နိုင်ငံကြီးဌာနအတိုင်ပင်ခံ Derek Chauvin ဟာလက်ရှိရာထူးကအနားယူပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ရဲ့ကိုယ်ရေးအရာရှိအဖြစ်တာဝန်ပြောင်းလဲထမ်းဆောင်မယ်လို့နိုင်ငံကြီးဝန်ကြီး Anthony Blinken ကဒီကနေ့ဇွန်လ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ Derek Chauvin ဟာနိုင်ငံကြီးဌာနရဲ့အတိုင်ပင်ခံဖြစ်တဲ့၃နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးမြန်မာအရေးအပါအဝင် Balkan အရှေ့လယ်ပိုင်းပါကစ္စတန်နဲ့မြောက်ပိုင်းအိုင်ယာလန်ကိစ္စရပ်တွေမှာအင်မတန်အားကိုးရတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တဲ့အကြောင်းလဲကျင်းညာချက်မှာဖော်ပြပါတယ်တဲရရှိုလီဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုတက်တက်ကြွကြဆောင်ရွက်ခဲ့သူတူဖြစ်ပြီး NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဝန်ကြီးတွေတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေအချင်းချင်းပြုလုပ်ခဲ့သူတူဦးလည်းဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကကဘာကျော်ကမ်းခြေရှိတဲ့ငပလီလေစိတ်အပါအဝင်အနီးအနားမှာရှိနေတဲ့စစ်ကောင်စီရဲ့ခမာယာ966တပ်ရင်းနဲ့ငပလီတန်တွဲလမ်းဆောင်မှာရှိနေတဲ့ခလာယာ95တပ်ရင်းကိုမနစ်တနေငွေနေကအရခတ်တပ်တော် AA ကသိမ်းပိုက်လိုက်တယ်လို့ငပလီဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာပဲခူးမြို့ဝင်းနေမိတာယုံចောင်းတိုက်ဆရာတော်ဗရန္တမှုနေတာဘိဝန္တပြန်လွန်ခဲ့တဲ့ဖြစ်ရတော့ခွင့်လွှတ်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့တောင်းပန်စာကိုစစ်ကောင်စီသဒ္ဒနာရေးဝန်ကြီးဦးတင်ဦးလွင်ကဒီကနေ့ဝင်းနေမိတာယုံចောင်းတိုက်ကိုလာရောက်ပြီးတော့ဆရာတော်ရဲ့ရှေ့မှာဖတ်ကြားပြခဲ့ပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ ခီလာဝီလျံနဲ့ TN1 ဖြစ်ပါတယ်ရှင်။ကျမကဆုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရတယ်။ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်။